Welcome to the Voice of America in Burmese.
mingla nya jan chin nai ja ba si taw da shin na khnya February 28 ye tining ngin ni nya bai VOA Myanmar bai season ni ko American pi daw su Washington DC myo lo ga ni dai ye thulin pin ni ba bi Myanmar san lo jin nya ko nai ga ni sen nai chi thulin pin ni le season ko lo dynamometer 1925 ne 30 nit to pyin dynamometer 190 lo ga ni dai ye na sin nai ja da lo VOA Myanmar bai ye Facebook ne YouTube san myin na lo ga ni le dai ye na sin lo ya nai ja ba da khnya ဒီကနေ့မှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇွန်ဝင်လိုက်ကဆောင်ရွက်ပေးသွားမှာပါဒီကနေ့သောတာရှင်တို့နားဆင်ကြရမယ်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ရုရှားတပ်တွေကယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့တော်ကိုသိမ်းပိုက်လိုက်ပါပြီတင်ကားပြည့်လက်နက်နဲ့လေကြောင်းကာကွယ်ရေးအထောက်အကူလက်နက်ပစ္စည်းတွေအပါအဝင်ယူကရိန်းကိုအမေရိကန်ကစီးရဲဆိုင်ရာအကူအညီတွေပေးနေပါတယ်အရေးကြီးတဲ့အရာဖက်အခြေခံအဆောက်အအုံတွေကိုရုရှားတပ်တွေကပိုပြီးပြစ်မှတ်ထားတိုက်ခိုက်လာမှာကိုယူကရိန်းပြည်သူတွေစိုးရိမ်နေကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့နဲ့အပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့ပြီးခဲ့တဲ့ပတ်အတွင်းနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်အမှုအသွာလာအခြေအနေနဲ့အတူ
ဒီကဏ္ဍကိုယူထားတဲ့သူတွေအနေနဲ့ကလည်းဒီတဘာဝတန်ဇာတာကိုလည်းသူကထုတ်ယူသုံးဆွဲပြီးတော့ဒီဝင်ငွေရပောက်ရလာနေ
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတန်ဇာတာထုတ်ယူမှုတွေများလာနေတဲ့အကြောင်းသတင်းပေးပို့ချက်အပြည့်စုံကိုနားဆင်ကြရပါမယ်။အဲဒီနောက်မှာတော့တရုတ်နိုင်ငံသားတွေပြည်ပကိုထွက်ခွာနေကြတဲ့အကြောင်းသတင်းဆောင်ပါတဲ့ပုဂ္ဂိုလ်တွေတင်ပြပေးတော့မှာပါ။အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့မြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှာပေးစာများကဏ္ဍသတင်းတွေကတုတ္တအစီအစဉ်နဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုတင်ဆက်ပေးတော့မှာပါ။ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တို့ကပြောပြပေးကြမှာပါခင်ဗျာ။
ရုရှားတပ်တွေဟာယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့တော်ကိုဝင်ရောက်သွားကြပြီးဗဟပြွာကျတဲ့စိတ်ကမ်းမြို့တွေကိုဖိအားပေးနေပါတယ်။လေရင်ခွင်းတွေနဲ့လောင်စာဆီသိုးလောင်ရနေရာတွေကိုတိုက်ခိုက်နေကြပါတယ်။တနင်္ဂနွေစောပိုင်းကျတော့ရုရှားတပ်တွေကခါကစ်မြို့အပြင်မှာပဲရှိနေသေးတာပါ။ခါကစ်မြို့ဟာယူကရိန်းတောင်ပိုင်းမှာရှိပြီးရုရှားနယ်စပ်နဲ့12မိုင်ခွဲလောက်ပဲဝေးတာပါ။လူရေကတသန်းခွဲလောက်ရှိပါတယ်။ရုရှားကယူကရိန်းနဲ့ညီညာရေးဆွေးနွေးဖို့ဘယ်လာရုစ်နိုင်ငံကိုကိုယ်စားလှယ်တစ်ဖက်ဆင်ထုတ်လိုက်ပြီးတနင်္ဂနွေနေ့ကဂွန်မဲမြို့ကိုရောက်ရှိခဲ့တယ်လို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကပြောပါတယ်။ယူကရိန်းနိုင်ငံကနေတိုးဝင်လို့တဲ့ဆန္ဒကိုဆွတ်လွတ်မဲ့ကိစ္စကိုဆွေးနွေးဖို့ယူကရိန်းသမ္မတဇယ်လန်စကီကကန့်လန့်ခဲ့တာပါ။ဒါပေမဲ့ရုရှားကကျူးကျော်ဝေရောက်လာရမှာဘယ်လာရုစ်ကိုခြေကုပ်စခန်းထားဝေရောက်ခဲ့ပြီးအစိုးရမျိုးကဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တာကြောင့်ယူကရိန်းသမ္မတကတခြားနေရာမှာဆွေးနွေးဖို့ပြောပါတယ်။တနင်္ဂနွေနေ့အစောပိုင်းအထိမြို့တော်ကီးမှာကြီးကြီးမားမားပောက်ကွဲနေခဲ့ပါတယ်။ဗစီကစ်မှာရှိတဲ့လေတပ်စခန်းမှာလည်းပောက်ကွဲခဲ့သလိုအရက်ဘက်သုံးဇူလီယန်နီလေစိမ့်မှာလည်းပောက်ကွဲခဲ့တယ်လို့သမ္မတဗိုလိုဒီမာဇယ်လန်စကီရဲ့ယုံကဆိုပါတယ်။ခါကစ်ကဓာငွေပိုက်လိုင်းကိုလည်းရုရှားကပောက်ခွဲခဲ့တယ်လို့သမ္မတယုံကပြောပါတယ်။အနောက်နိုင်ငံတွေကရုရှားကိုပုံမပိတ်ဆို့အရေးယူကြပြီးယူကရိန်းကိုလက်နက်ပစ္စည်းတွေပို့ပြီးပံ့ပိုးပေးနေကြပါတယ်။တင်ကားပြည့်လက်နက်နဲ့လေကြောင်းကာကွယ်ရေးအထောက်အကူလက်နက်ပစ္စည်းတွေအပါအဝင်ယူကရိန်းကိုနောက်ထပ်စစ်ရေးဆိုင်ရာအကူအညီတွေပို့နေတယ်လို့အမေရိကန်ကကြေညာလိုက်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကပြည်သူတွေရဲ့ခုခံရေးစစ်ကိုအကူအညီပေးကြဖို့ကမ္ဘာကိုမြစ်တာရက်ခံရက်ပြီးကစ်ကိုဆက်လက်ထိန်းသိမ်းထိုင်းနိုင်ဖို့အလွန်အရေးကြီးတယ်လို့ပြောပါတယ
်။ Значит так, я тут некую сброю мы не складываем.
ကျွန်တော်ကစ်ပါပဲရှိနေပါတယ်။ကျွန်တော်တို့လက်နက်ချမှာမဟုတ်ပါဘူး။ကျွန်တော်တို့တိုင်းပြည်ကိုကာကွယ်နေပါမယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ရဲ့လက်နက်ကအမှန်တရားမို့ပါ။ဒါတို့မြေတို့တိုင်းပြည်တို့ရဲ့ကလေးတွေဒါတွေကကျွန်တော်တို့ရဲ့အမှန်တရားဖြစ်ပါတယ်။အားလုံးကိုကျွန်တော်တို့ကာကွယ်ပါမယ်လို့ဗိုလိုဒီမာဇယ်လန်စကီကပြောကြားသွားခဲ့ပါတယ်။ယီကာတယ်ရင်ဘတ်နဲ့စစ်ဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ပွားနေပါတယ်။အခုထိတော့ရုရှားတွေမျောလင့်ထားတာတဲ့ပို့ပြီးယူကရိန်းတွေကတိုက်ခိုက်နေကြတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်အရေးကြီးတဲ့အရက်ဘက်အခြေခံအဆောက်အုံတွေကိုရုရှားတပ်တွေကပို့ပြီးပြစ်မှတ်ထားတိုက်ခိုက်လာမှာကိုယူကရိန်းပြည်သူတွေကစိုးရိမ်နေကြပါတယ်ရုရှားကကီးမြို့တော်ကိုနှစ်ဆတိုးဝန်းရံပေမဲ့ယူကရိန်းတွေကစခုကရေးစစ်ပွဲကိုကြံ့ကြံ့ခံဆင်နွှဲနေကြဆဲပါအရက်ဘက်အခြေခံအဆောက်အုံတွေထိမှန်ပျက်စီးခဲ့သလိုကီးဗ်မြို့အနီးကဆယ်ကိုလဲရုရှားကဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ဒါပေမဲ့အဲ့ဒီဒုံးကျည်ကိုကြားဖြတ်ဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဆိုပါတယ်။တကယ်လို့ဆယ်သာထိမှန်ကျူပေါက်ခဲ့ရင်ကီးဗ်မြို့နဲ့ဝန်းကျင်ကိုရေလွှမ်းမှုသွားမှာပါ။ဒါ့အပြင်ကီးဗ်ရဲ့အရှေ့တောင်ဘက်950ကီလိုမီတာအကွာအဝေးမှာရှိတဲ့ ဇာပိုရင်ဇာနျူကလ িয়ার တပ်ပေါင်းဘုတ်ကိုတိုက်ခိုက်လာမှကိုလည်းစိုးရိမ်နေကြပါတယ်။စနေနေ့တုန်းကခိမြို့ရဲ့အနောက်တောင်မှာရှိတဲ့ဗက်ဆယ်ခိမြို့ကစီတိုလောင်ရေးစခန်းကိုလည်းရုရှားကတိုက်ခိုက်ခဲ့ပါလေ။အခုဒီယူကရိန်းအရသား198ယောက်သေဆုံးပြီးထောက်နေရအနည်းဆုံးဒဏ်ရာရခဲ့တယ်လို့ယူကရိန်းစစ်အုပ်ကပြောပါတယ်။လေယာဉ်16စီး၊ရဟန်းယာဉ်17စီး၊တင်ကား120စီးတန်ချက်ကက940စင်းနဲ့ဘော့ဂွန်ဒေါချီစနစ်တစ်ခုတို့ကိုဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားစစ်သား3,000တေဆုံးခဲ့ပြီး200ဖမ်းဆီးမိခဲ့တယ်လို့ယူကရိန်းစစ်တပ်ကဆိုပါတယ်။ VOA ကအဲ့ဒီစီးရင်ကိုတိကျအတည်ပြုလို့မရပါဘူး။ဘုလတ်တပ်ကလုံခြုံရေးကောင်စီမှာတော့ယူကရိန်းကိုရုရှားကဝင်ရောက်တိုက်ခိုက်တာနဲ့ပတ်သက်ပြီးဆွေးနွေးကြရမှာတရုတ်ကရုရှားကိုထောက်ခံဖို့ညှိဆွလိုက်ပါတယ်။ဒါပေမဲ့တရုတ်ကမဲမပြေးပဲနေခဲ့ပြီးယူကရိန်းရဲ့အချုပ်ချာအာဏာနဲ့နယ်မြေတည်တံ့ရေးကိုလေးစားဖို့ကုလသမဂ္ဂဆိုင်ရာတရုတ်သံမကြီးကတောင်းဆိုခဲ့ပါတယ်။ယူကရိန်းဟာအရှင်းနဲ့အနောက်ကိုဆက်ပေးတဲ့တရားဖြစ်တင်ပါတယ်။အဓိကအင်အားကြီးပါဝါတွေထိတ်တိုက်တွေ့ရမဖြစ်တင်ပါဘူးလို့တရုတ်သံမကြီးကပြောသွားခဲ့တာပါ။ဒါပေမဲ့ယူကရိန်းကနေတို့အဖွဲ့ဝင်နိုင်ငံဖြစ်လာမဲ့အရေးပေါ်ရုရှားကစိုးရိမ်နာကိုလည်းနားလည်တင်တယ်လို့သူကဆိုပါတယ်။တရုတ်ကနိုင်ငံတကာဆက်ဆံရေးမှာအချုပ်ချာအာဏာနဲ့နယ်မြေတည်ထောင်ရေးကိုအဓိကထားပြီးတိဘက်၊စင်ကြန်းနဲ့ဟောင်ကောင်ကိစ္စတွေမှာပြောနေခဲ့တာကြားပါပြီ။အာဖဂန်နစ္စတန်မှာအမေရိကန်တပ်တွေချထားတော့ကလည်းဒီအခြေခံကနေကန့်ကွက်ခဲ့တာပါ။ဥရောပနဲ့အမေရိကန်တို့ကရုရှားဘူဗန်နဲ့နိုင်ငံတကာဆက်ဆံရေးကိုပိတ်ဆို့ခဲ့ကြပြီးရုရှားဘန်တွေနဲ့နိုင်ငံတကာငွေလွှဲပြောင်းရမှာအသုံးပြုကြတဲ့ Swift ကုတ်စနစ်ကိုပါပိတ်ဆို့ရုရှားဟာတရုတ်ရဲ့အကြီးမားဆုံးကုန်သွယ်ဘက်ဖြစ်ပြီးရုရှားစီကနေရေနံကိုဒုတိယအများဆုံးတင်သွင်းနေရတာပါရုရှားဘဏ်အများပြားနဲ့တရုတ်ကုမ္ပဏီတွေကငွေပေးငွေယူလက်ရှိနေကြပါတယ်ပေးငွေယူလက်ရှိနေကြပါတယ်တရုတ်ကုမ္ပဏီက54ခုဟာလဲအမေရိကန်စတော့ခ်ဈေးကွက်မှာတင်ထားပါတယ်ရုရှားကယူကရိန်းကိုကျူးကျော်မဲ့သတင်းကိုအမေရိကန်ကတရုတ်အရာရှိတွေကိုပေးခဲ့ပေမဲ့တရုတ်တာဝန်ရှိသူတွေကမဖြစ်နိုင်ဘူးလို့ပြောခဲ့ဘူးကြောင်းနယူးယောက်တိုင်းသတင်းစာကြီးကပြောပါတယ်ဘေကျင်းမှာရှီချင်းပင်နဲ့တွေ့စဉ်ကရုရှားကသူလုတ်မာကိုအပြည့်စုံမပြောခဲ့တဲ့လက္ခဏာတွေရှိနေပါတယ်။ရှိနေပါတယ
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းတိုမီတာ19 kHz 15653ညာ၊ဘိုင်းတိုမီတာ25 kHz 11683ညာ၊ဘိုင်းတိုမီတာ32 kHz ကို335ရို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ယူကရိန်းနိုင်ငံကနေအင်းနီချင်းနိုင်ငံတွေတဲ့ခေလုံလာသူ2,000ကျော်သွားပြီလို့ကုလသမဂ္ဂကပြောပါတယ်ယူကရိန်းနိုင်ငံနဲ့ရုရှားတို့ကျူးကျော်ဝင်ရောက်နေတဲ့အတွက်ထွက်ပြေးလာသူဆက်တိုက်တိုးလာနေပြီးဒီကနေ့နောက်ပိုင်းမှာစီးရင်အစ်စ်ထုတ်ပြန်မယ်လို့ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးယုံ UNHCR က Twitter ဆက်မျက်နှာမှာသတင်းကနေကရေးသားထားတာပါမနေ့စနေနေ့ကတော့ပိုလန်၊ဟန်ဂရီနဲ့ရူမေးနီးယားနိုင်ငံတွေထွက်ပြေးလာသူကတသိန်းခွဲတဲ့မနေ့ရှိတယ်လို့လည်းခန့်မှန်းထားတာပါပိုလန်အစိုးရကလည်းလွန်ခဲ့တဲ့24နှစ်အတွင်းသူ့နိုင်ငံနဲ့ရောက်လာသူကတသိန်းကျော်ရှိတယ်လို့စနေနေ့မှာပြောပါတယ်ယူကရိန်းသမ္မတကလည်းငြိမ်းချမ်းရေးအတွက်ရုရှားနဲ့တွေ့ဆုံဆွေးနွေးဖို့အသင့်ရှိတယ်လို့ဆိုပေမဲ့ကျူးကျော်နေတဲ့ရုရှားတပ်တွေကိုအခြေစိုက်ခွင့်ပေးထားတဲ့ဘီလာရုစ်နိုင်ငံမှာတော့မလုပ်နိုင်ဘူးလို့ပြောထားတာပါ ဝါဆော၊ဘရတီဆာဗာ၊အစ္စတန်ဘူ၊ဘူဒါပက်စ်တမမဟုတ်ဘကူမြို့တွေမှာတော့ဆွေးနွေးနိုင်တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလန်စီကဗီဒီယိုဖိုင်နဲ့ပြောထားပါတယ်ဒါပေမဲ့လည်းရုရှားကတော့တွေ့ဆုံဆွေးနွေးမဲ့သူ့ရဲ့ကိုယ်စားလှယ်အဖွဲ့ဘီလာရုစ်နိုင်ငံဟိုမဲလ်မြို့ကိုရောက်နေပြီလို့တနင်္ဂနွေနေ့မှာပြောပါတယ်ကိုယ်စားလှယ်အဖွဲ့မှာတန်တမာတွေပါဝင်ပြီးတော့ယူကရိန်းကိုယ်စားလှယ်တွေကိုစောင့်နေတယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်ရှ်ကော့ကပြောပါတယ်။ဒီလိုကျူးကျော်ထွက်ပြေးလာသူတွေထဲမှာယူကရိန်းနိုင်ငံသူနတာလီယာအေဗယ်လီဗာကတော့သူ့ရဲ့အင်းနီချင်းကအလိုက်တဲ့ကလေးတွေလက်ကိုဆွဲပြီးဟန်ဂရီနိုင်ငံနဲ့ဝင်လာပါတယ်။အသက်18နှစ်နဲ့60ကျော်အမျိုးသားတွေတိုင်းပြည်ကကွယ်ရေးအတွက်ပြည်ပထွက်ခွာခွင့်မရတဲ့အတွက်အီတလီနိုင်ငံကနေလာခေါ်မဲ့သူ့အမေလက်ထဲကလေးတွေကိုအဖို့အခုလိုခေါ်လာပေးတာပါ။သူကိုယ်တိုင်လည်းရဲဝန်ထမ်းနဲ့တူနာပြုလုပ်နေတဲ့တာဒမင်းရဲ့ကိုယူကရိန်းနိုင်ငံထဲမှာခြံထားရခဲ့ရတာဖြစ်ပါတယ်။ယူကရိန်းနိုင်ငံနဲ့ရုရှားတို့ကျူးကျော်ဝင်ရောက်မှုအပေါ်အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေအာရုံစိုက်နေချိန်မှာပဲမြောက်ကိုရီးယားနိုင်ငံကမီဇိုင်ဒုံးကြီးတစ်ခုစမ်းသပ်ပစ်လုခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပင်လယ်ပြင်နဲ့ပစ်လုလိုက်တဲ့ဒုံးကြီးစမ်းသပ်မှုကဒီနှစ်အတွင်းရှစ်ကြိမ်မြောက်လည်းဖြစ်ပါတယ်။ အနုမျိုးလက်နက်အစီအစဉ်ရဆိုင်ရေးတွဲဆောင်ဆွေးနွေးမှုတွေအတော်ကြောင်ရထားတဲ့အချိန်မျိုးမှာအမေရိကန်ဘက်ကတန်ခတ်ပိတ်ဆို့မှုတွေလျှော့ချပေးတာမျိုးလုပ်လာအောင်လို့မြောက်ကိုရီးယားကသူရဲ့လက်နက်နည်းပညာတွေကိုအကောင်းဆုံးဖြစ်အောင်ဆက်တနေတာလို့ကျွမ်းကျင်သူတို့ကသုံးသပ်ကြပါတယ်။ယူကရိန်းအကြက်အတဲဖက်အမေရိကန်နိုင်ငံအာရုံရောက်နေတာကိုအခွင့်ကောင်းယူပြီးတော့လက်နက်ဆန်တမှုတွေတိုးလို့ရင်းအမေရိကန်အစိုးရအပေါ်မြောက်ကိုရီးယားကတိုးပြီးတော့ဖိအားပေးတာဖြစ်နိုင်တယ်လို့လည်း AP သတင်းမှရေးသားထားပါတယ်။ပရီးမီးယားလီဂ်ကလပ်အဖွဲ့ဝင်ချယ်ဆီဘောလုံးအသင်းပိုင်ရှင်ရိုမန်အေဗရာမိုဗစ်ကအသင်းကြီးကြအုပ်ချုပ်မှုကိုသူပိုင်ပရဟိတာလူမှုရဲ့အသင်းကိုရုတ်တရက်လွှဲပြောင်းပေးလိုက်ပါတယ်။ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်ဝင်ရောက်နေချိန်မှာပဲဗြိတိန်ပါလီမန်အမတ်တယောက်ကရုရှားပီလီယနာတထေးကြီးအေဗရာမိုဗစ်ပိုင်ချယ်ဆီဘောလုံးအသင်းကိုလွှဲပြောင်းဖို့တောင်းဆိုလိုက်တဲ့အချိန်မှာပဲဒီဖြစ်ရပေါ်ပေါက်လာတာပါ။2003ခုနှစ်မှာချယ်ဆီအသင်းကိုဝယ်ယူခဲ့တဲ့အေဗရာမိုဗစ်ရဲ့ထုတ်ပြန်ချက်တွေမှာတော့စစ်နဲ့ပတ်သက်ပြီးတော့ဘာမှဖော်ပြမထားပါဘူး။ကလပ်အချို့အတွက်အကောင်းဆုံးဖြစ်မဲ့ဆုံးဖြတ်ချက်တွေကိုအမြဲလိုချမှတ်ခဲ့တဲ့အတိုင်းအဲ့ဒီစံတန်ဖိုးတွေအပြောင်းလဲရှိမှာမဟုတ်ဘူးလို့ကြင်ညာချက်မှာဖော်ပြထားပါတယ်။မစ္စတာအေဗရာမိုဗစ်ဟာရုရှားတထေးတွေထဲမှာလူသိများထင်ရှားသူတူဖြစ်ပြီးတော့သမ္မတဗလာဒီမီယာပူတင်နဲ့ဆက်ဆက်ပတ်သက်နေသူတူဖြစ်အရင်တုန်းကပြောတန်ဆိုတန်နေထွက်ခဲ့သူလည်းဖြစ်ပါတယ်။Chelsea လူမှုဖောင်ဒေးရှင်းအုပ်ချုပ်မှုအောင်သူပိုင်ကလပ်အသင်းကိုလွှဲပြောင်းပေးလိုက်ကြောင်းကြေညာချက်တဲ့မှာတော့အသင်းကိုရောင်းချဖို့လမ်းကြောင်းပေးထားတာမျိုးလည်းမတွေ့ရပါဘူး။အမေရိကန်ပြည်ထောင်စုမိန်ပြည်နယ်ထဲကတအုပ်တစ်ခုကနေအမွှေးတွေရှိတဲ့ပိုးဖလံမျိုးတစ်ခုကြောင့်ဒိတာခန္ဓာနဲ့အလဲပတ်ရောက်လာသူတွေကြားအရေးပြားရာယာနာတွေအင်မြင်ထတာတွေပြန်ပွားကူးဆက်နေပါတယ်။ရှာတင်ဥသူပုံနေပြီးတော့အပူချိန်မြင့်တက်လာလို့အခုလိုကူးဆက်ပြန်လာနေတာပါ။အမေရိကန်ပြည်နယ်အများစုမှာအညိုရောင်ခူကောင်တွေကအဆမတန်တိုးပွားလာနေပါတယ်။သူတို့နဲ့ထိမိရင်အရေးပြားမှစူးစူးသလိုဖြစ်ပြီးတော့ရားရံလာတာပါခူကောင်တွေအခုလိုအဆမတန်ပေါက်ပွားပြန်နှံ့လာရတာဟာခုနှစ်နှစ်ထဲရောက်လာပြီးတော့အထူးဖြင့်ဆောင်းဦးပေါက်လောက်မှာရာသီဥတုပိုးပြီးတော့ပုံနေလာတာကြောင့်ဖြစ်တယ်လို့တဘာဝပတ်ဝန်းကျင်နဲ့ပိုးမွားဗေဒဆိုင်ရာသိပ္ပံစားဆောင်မှလက်တော်ဖော်ပြထားပါတယ်ရာသီဥတုကလည်းတစ်နှစ်ထက်တစ်နှစ်ပိုးပြီးတော့ပုံနေလာတာကြောင့်ဒီလိုအခြေအနေတွေရှေ့ဆက်ပိုးဆိုးလာနိုင်တယ်လို့ AP သတင်းတရားမှဖော်ပြထားပါတယ်
နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တာနဲ့နားလည်လို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ဗီအမေရိကန်တန်ကနေတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့ပြီးခဲ့တဲ့အပတ်တွင်နိုင်ငံတော်အတမင်ကဒေါ်ဆန်းစုကြည်ရဲ့အမှုအသွာအလာအခြေအနေကိုကြည့်ကြရအောင်ပါ။မြန်မာစစ်ကောင်စီကဒေါ်ဆန်းစုကြည်အပေါ်တရားစွဲထားတဲ့အမှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းနေပြည်တော်ကတည်တံ့တရားရုံးမှာကြားနာဆစ်ဆီးခဲ့တဲ့အမှုသွားအမှုလာအခြေအနေတွေကိုကိုရန်နိုင်ကစူးစီးတင်ပြပေးထားပါရခင်ဗျာ
။နိုင်ငံတော်တိုင်းမင်္ဂန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပေါ်စွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့ပတ်အတွင်းတရားခွင်ကြားနာမှုတွေကထူးခြားချက်တွေကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ပေါ်မှာမလျော်ဩဇာတုံဆောင်ရခဲ့တဲ့ဆိုတဲ့အမှုနဲ့ပတ်သက်ပြီးတော့တရားလိုကိုနှစ်ဖက်အပြန်အလှန်ဆစ်ဆီးမေးမြန်းခဲ့တာတလားကြာရနာထားတဲ့စီးပွားရေးချန်ပီယံရှင်တော်နော်နဲ့အစိုးရဝန်ကြီး၃ဦးရဲ့အမှုကိုပြန်စစ်ဆေးခဲ့တာနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်စီကနေရွှေနဲ့ဒေါ်လာတွေရယူတယ်ဆိုပြီးအောက်ကြီးလိုက်စားမှုနဲ့စွဲထားတဲ့အမှုတွေကိုစွဲချက်တင်သင့်မတင်သင့်အပြီးသက်လျှောက်လဲချက်တွေပေးခဲ့ကြတာဖြစ်ပါတယ်။ဒါကနေကတော့ဒေါ်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့ပြည်ထောင်စုဝန်ကြီးဟောင်းဦးမင်းသူတို့ဟာ2020ရွေးကောက်ပွဲမှာမလျော်ဩဇာတွေတုံးတယ်ဆိုပြီးတော့ရာဇဝတ်ကြီးပုံမှ130ကာကြီးနဲ့ဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတရားလိုဖြစ်သူပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးအောင်မျိုးလင်ကိုနှစ်ဖက်ရှင်းလင်းတွေကအပြန်အလှန်မေးခွန်းတွေစစ်ဆေးမေးမြန်းခဲ့ကြပါတယ်။ဒီအမှုမှာတရားလိုဘက်ကတင်တဲ့တရားလိုပြတပ်တွေအယောက်20ရှိပြီးတော့ဒီတပ်တွေဒီအားလုံးကိုနှစ်လအတွင်းအပီးစစ်ဖို့လဲတရားရုံးဘက်ကအချိန်သတ်မှတ်ထားပါတယ်။နိုင်ငံရှိုးအချက်အုပ်တွေချိုးဖောက်မှုနဲ့ဒေါ်ဆန်းစုကြည်သူ့ရဲ့စီးပွားရေးချန်ပီယံရှင်တန်းလုံးနဲ့ NLD ဆိုရဝန်ကြီး3ကိုတရားဆွဲထားတဲ့အမှုတွေကိုတော့တလကြာရနာထားပြီးတဲ့နောက်ဂျာတာဘီနေ့ကပြန်ပြီးတော့ဆစ်ဆီးခဲ့ပါတယ်။အဲ့ဒီနေ့ကတော့တရားခွင်မှာမှုကင်းတက်ဖွဲ့ဤပညာဌာနကဤပညာကျွမ်းကျင်တဲ့အရာရှိတယောက်လာရောက်ထွက်ဆိုပြီးတော့ရှောင်းတန်းလောရဲ့ laptop computer ထဲမှာတွေ့ရှိတဲ့အချက်လက်တွေကိုတရားလိုတပ်တွေဖြစ်လာရောက်ထွက်ပြီးတော့တပ်တွေကစာရွက်စာတမ်းတချို့ကိုလည်းတရားရုံးကိုတင်ပြခဲ့တယ်လို့သိရပါတယ်။ဒီရုံးချင်းကိုတော့အစာရင်ရေးပေါ်ခွဲစိတ်ကုသမှုခံယူထားတဲ့ဦးစိုးဝင်းမတက်ရောက်နိုင်ပေမဲ့အနောက်ဒီအစိုးရရဲ့စီမံမဏ္ဍာဝန်ကြီးဦးချော်ဝင်းကတော့ကျမ်းမာရေးအပြည့်အဝမကောင်းတဲ့ကြားကတက်ရောက်ခဲ့တယ်လို့သိရပါတယ်။ဒီရုံးချင်းမှာတော့ဒေါက်ဆာစုကြည်ရှောင်းတန်းနောက်နဲ့ဦးဆက်အောင်တို့ကတော့နေကောင်းမှုတွေ့ရတယ်လို့တရားရုံးနဲ့နှိဆက်တဲ့အတိုင်းဝိုင်းတွေစီကစုံစမ်းသိရှိရပါတယ်။နေပြည်တော်ကတည်ထောင်တရားရုံးကိုနိုင်ငံသားတန်တမာနေကိုဝင်ခွင့်မပေးတာကြောင့်ဩစတြေးလျတန်ရုံးဘက်ကတော့လာရောက်နိုင်ခြင်းမရှိတာလဲတွေ့ရပါတယ်။ ပေါကြနေကတော့ဒေါန်ဆန်းစုကြည်ပေါ်အောက်ရီလိုက်စားမှုနဲ့ဆွဲထားတဲ့အမှုတွေကိုကြားနာစစ်ဆေးခဲ့ပြီးတော့NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်ဦးဖြိုးမင်းသိန်းစီကနေဒေါ်လာငွေ6သိန်းနဲ့အခောက်ရွှေ8ပိတ်စာလက်ခံရယူရဲဆိုပြီးအောက်ရီလိုက်စားမှုနဲ့ဆွဲထားတဲ့အမှုတွေကိုဆွဲချက်တင်စစ်မတင်တဲ့ဆိုတာကိုနှစ်ဖက်အပြစ်ချက်ရှောင်လက်ချက်ပေးခဲ့ကြပါတယ်။ ပိုင်ပစ္စည်းတွေကိုထိမ့်သိမ်းတဲ့ဆင်းထဲမှာလဲအဲ့ဒီရွှေနဲ့ဒေါ်လာဆင်းတွေမပါခဲ့တဲ့အချက်ကိုတင်ပြခဲ့တယ်လို့သိရပါတယ်ဒီမှုကိုအပြည့်အစုံလျှောက်လဲချက်ဘေးဘီဖြစ်တဲ့အတွက်ရှေ့ဘက်မှာတော့စွဲချက်တင်မတင်ဆိုတာကိုဆုံးဖြတ်မှာဖြစ်ပါတယ်တရားလိုဘက်ကသက်သေခိုင်ခိုင်မာမာပြသနိုင်ခြင်းမရှိခဲ့တဲ့အမှုကိုစွဲချက်တင်မတင်ဘူးဆိုတာကတော့တရားရုံးရဲ့အဆုံးဖြတ်ပေါ်မှာမူတည်ပြီးတရားစီရင်လွတ်လပ်ခွင့်တရားဥပဒေစိုးမိုးမှုနဲ့တရားမျှတမှုတွေဘလောက်ရှိရဲဆိုတာတွေကတော့ဘလောက်ထိလွတ်လွတ်လပ်လပ်နဲ့ဥပဒေအတိုင်းတရားမျှတမှုရှိရှိလုပ်နိုင်မလဲဆိုတဲ့အပေါ်မှာမူတည်နေတာဖြစ်ပါတယ်။ရှင်းလာမဲ့သတင်းပတ်ကြရင်တော့အခုလက်ရှိစစ်ဆေးနေတဲ့အမှုတွေကရှောင်းတောင်းတော့ရဲ့အမှုကလွယ်ပြီးခြံတဲ့အမှုတွေကိုတော့ရက်တီပြောင်းပြီးတော့စစ်သွားဖို့နေပြည်တော်စည်းတမ်းတရားရုံးကရက်ချိန်နေပေးထားပါတယ်ခင်ဗျာ။နိုင်ငံတော်တိုင်း
ကိုရန်နိုင်စူးစီးတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ဆရာနာတင်ပြနောက်ပိုင်းမြန်မာနိုင်ငံမှာတရားစတာထွေမှုတွေများလာနေတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတဘာဝတရားစတာထုတ်ယူမှုတုံးဆွဲမှုနဲ့တရားမဝင်မှောင်ခိုတင်ပို့မှုတွေအဆမတန်တိုးလာသလိုတစ်တော်ပြုံးတိမှုလည်းအတော်ဆိုးလာတယ်လို့စောင့်ကြည့်လေ့လာနေတဲ့ပညာရှင်တွေနဲ့အဖွဲ့အစည်းတွေကပြောပါတယ်သက်ဆိုင်ရာတာဝန်ရှိသူတွေကလည်းဒီကိစ္စကိုဖိဖိစီစီမလုပ်နိုင်တဲ့အပြင်တဘာဝပတ်ဝန်းကျင်အရေးလောက်ကင်သူတွေအဖမ်းခံရတာတွေတင်းချောင်နေရတာတွေလည်းရှိနေပါတယ်လူမှုအဖွဲ့အစည်းအများစုလည်းလုပ်ငန်းအားလုံးရပ်ထားရပါတယ်နန်းလောင်ကမင်းမြန်တင်ပြပေးထားပါတယ်ခင်ဗျာ
စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံထဲမှာတစ်တော်တတူနဲ့မြေယာတရားစရာထုတ်ယုံမှုတွေအဆမတန်တိုးလာပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရလက်ထက်တုန်းက EITI တို့လိုတဘာဝပတ်ဝန်းကျင်ဆိုင်ရာတရားစရာထုတ်ယုံတုံးဆွဲခြင်းဆိုင်ရာပွင့်လင်းညှိတာအောင်လုပ်တဲ့အစီအမံတွေကိုနိုင်ငံတော်ကပါဝင်ခဲ့တဲ့အတွက်အတိုင်းအတာတစ်ခုထိအဟန့်တာဖြစ်ခဲ့တယ်လို့ကြွမ်းကျင်သူတို့ချို့ကသုံးသပ်ပါတယ်။ဒါပေမဲ့လည်းစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတရားစတာထုတ်ယူသုံးဆမှုကိုစောင့်ကြည့်နိုင်ခဲ့တဲ့ရင်းနှီးအားတွေရပ်သွားတာကြောင့်အခြေအနေဆိုးလာတာလို့ယူဆကြပါတယ်။ဗြိတိန်နိုင်ငံအောက်စဖို့ဒ်တက္ကသိုလ်ကတဘာဝပတ်ဝန်းကျင်ဆိုင်ရာသုတေသီဦးဝင်းမျိုးသူကအခုလိုသုံးသပ်ပါတယ
်။လက်ရှိအနေအထားကတော့တဘာဝပတ်ဝန်းကျင်ချိန်နှင်းအနေအထားကတော့ဒါဟိုအရင်ရတဲ့ဆိုင်တော့ပို့ပြီးတော့အားမင်းမှုတွေဖြစ်တာပေါ့။ဒါလို့လည်းဆိုတော့နော်ဒီတဘာဝရင်းနှီးမြှုပ်နှံမှုဆိုတာကတတော်ကိုငွေအားနဲ့ချိန်အားနဲ့ဆိုးရရဲ့ပံ့ပိုးမှုအားနဲ့လောရတာဖြစ်တဲ့အတွက်လက်ရှိအနေနဲ့တာဝန်ရှိတဲ့ဌာနဆိုင်ရာတွေနဲ့ဒီလုပ်ငန်းလေးပေါ်မှာဖိဖိစီလုပ်နိုင်တဲ့အတိုင်းသာလည်းမရှိဘူးပေါ့နော်အဲ့တော့ဟိုတစ်ချိန်တော့အတော့မှသူတို့ကအားနည်းချက်တွေအများကြီးရှိကြတာဆိုတော့လက်ရှိအနေနဲ့ကတော့ဒါဆိုးနိုင်ပွဲရမရှိပေါ့ဗျာအပေါင်းကြီးချိန်လေးကဏ္ဍမှာအထူးသဖြင့်အားနည်းမှာပေါ့နော်အောက်ခြေကွင်းထဲမှာဖြစ်နေတဲ့ဟာတွေဥပဒေတိုင်းဥပဒေစုံစည်းတိုင်းလုပ်နိုင်ရေးဆိုတာတော်တော်လေးချင်းနေတယ်ပေါ့နော်နောက်တစ်ခုကလူတွေရဲ့စာဝေးမြည်ရရလဲလက်ရှိနေတာမှာပို့ပြီးတော့ကြက်လာတဲ့ပြောဒီတဘာဝတန်းစားတာကိုလည်းရင်းနှီးမြှုပ်နှံတာပုံမှာပဲမိကိုအားထားရတယ်ဒီတိုင်းပဲဟိုနိုင်ငံကိုเนาะထိန်းချောင်းနေတဲ့လူတွေရဲ့အဖွဲ့အစည်းတွေနေရလဲဒီအာဏာကိုယူထားတဲ့လူတွေနေရလဲဒီတဘာဝတန်းစားတာကိုလည်းသူကထုတ်ယူသုံးဆွဲပြီးတော့ဒီဝင်းမျိုးရောက်ရောက်ရလမ်းနေတယ်เนาะသူကအသုံးပြရတာဖြစ်တဲ့အတွက်ဘဝဝထိန်းနေရင်းဆိုတာနောက်နောက်ကိုကြံခဲ့တာပဲလေ
NDI အစိုးရလက်ထက်မှာလဲတရားစရသူဖော်ရေးစီမံခန့်ခွဲရေးကိုထျောက်စွာထိန်းချုပ်နိုင်တာမရှိဘူးလို့ Global Witness နဲ့ World Resources Institute WRI တို့လိုအဖွဲ့အစည်းတွေကထောက်ပြကြပါတယ်ဒေါ်လာဘီလီယံနဲ့ချီလဲပတ်နေတဲ့မြမကြောက်စိန်ထုတ်လို့ရောင်းဝယ်မှုကရလာတဲ့အကျိုးစီးပွားအလုံးကိုစစ်တပ်ထိတ်တန်းကောင်းဆောင်တွေနဲ့နှိဆက်သူအလုံးကရယူနေပြီးတော့ဒီလုပ်ငန်းဟာအာဏာသိမ်းစစ်တပ်ရေရှည်ရက်တည်ဖို့ဝင်ငွေရစေတဲ့အရေးကြီးတဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့အကြောင်း Global Witness အဖွဲ့ကအစီအငှားစာထုတ်ပြန်ထားပါတယ်မြန်မာနိုင်ငံအတွင်းကထွက်တဲ့ကြောက်စိမ့်တွေရဲ့90ရာခိုင်နှုန်းကြိပကိုတရားမဝင်ခိုးထုတ်ရောင်းချနေပြီးတော့အာလုံနီပါတရုတ်နိုင်ငံကဝယ်ယူနေတာလို့လည်းအစီအခါစာမှာဖော်ပြထားပါတယ်။ကချင်ပြည်နယ်ကြောက်စိမ့်တူးဖွဲ့ရေးလုပ်ွက်ကညီစာပုံစွန့်ပစ်မှုနဲ့တဘာဝပတ်ဝန်းကျင်ထိခိုက်နိုင်ခြေကိုစောင့်ကြည့်လေ့လာနေတဲ့ဒေသခံတဘာဝပတ်ဝန်းကျင်အဖွဲ့ဝင်တယောက်ကလက်ရှိအခြေအနေကို VOA ကိုခုလိုပြောပါတယ်
။ဟိုဘောရောလောရောဥပဒေနဲ့ရှင်းနေတဲ့အတွက်ရှင်းနေပြီတော့ဘာဒါတိုက်တာတက်ပြီးဒါချင်းမှုကမရှိဘူး။ဒီလေ ဒီတော့အားလုံးဒီလိုလေးနဲ့တိုင်းပြီးပြီးတော့ဒီတော့တက်တဲ့ကျောင်းကိုသူကဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီအကုန်လုံးအင်တာနက်တွေကျတော့ပြီးတော့ဒီတိတိနားပြီးတရားပေါ်သာပြီးတော့ကျန်လို့လုံးရအောင်လုပ်ကြရတော့တော့ကျွန်တော်တို့ကလည်းပုံပေါ်တင်နေထွက်ပြလိုက်ပြီးကျွန်တော်တို့အသက်အရွယ်ကစိတ်တက်တာတော့လေအဲဘာလို့တော့ကျန်နေလဲတော့တော်တော်တော့အဲ့တော့ဒီဖက်ကတော့ဒီမှာခင်းနေတော့ကျန်နေတယ်ဒီချိန်ကတော့ကျွန်တော်တို့ပြောနေတယ်ပြောတယ်လူတွေအသက်အရွယ်ကိုပြန်သွားတာမရှိဘူး
ကချင်ပြည်နယ်ဟာ Red Earth လို့ခေါ်တဲ့မြေရှားတပ်သူတွေထွက်တဲ့နေရာမှာတရုတ်နဲ့အမေရိကန်ပြည်ရင်ကမ္ဘာမှာတတိယအများဆုံးရှိတဲ့နေရာလည်းဖြစ်ပါတယ်။ COVID ကရောဂါကြောင့်တရုတ်နိုင်ငံကသူ့ရဲ့နေဆက်တွေကိုတင်းကျပ်စွာပိတ်ထားတဲ့အချိန်မျိုးမှာတော့မြေရှားတပ်သူတွေကိုတော့ဝင်ခွင့်ပြုခဲ့တာပါ။အာကာသနည်းပညာနဲ့ခင်မီပစ္စည်းကိရိယာတွေမှာမရှိမဖြစ်လိုအပ်တဲ့မြေရှားတပ်သူကိုစစ်အာဏာသိမ်းပြီးလှပိုင်းအတွင်းမှာလည်းကချင်ပြည်နယ်ကနေထုတ်ယူမှုကငါးဆတူလာတယ်လို့လည်း Asia Times သတင်းစာကြီးမှဖော်ပြခဲ့ပါတယ်။နောက်ထပ်ထင်ရှားတဲ့တရားစတာထုတ်ယူမှုကတော့တစ်ထုတ်လို့ရပါစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတရားဝင်တစ်ထုတ်လို့မှုတွေတိုးလာတယ်လို့လဲသူတေတီဦးဝင်းမျိုးသူကပြောပါတယ်
။ဒီတတော်ပြုံးပြီးကြည့်ချင်းကတော့ဟိုလုံးကလည်းညားတယ်ပေါ့နော်တနည်းကိုအိကတတန်းလောက်ညားတယ်အဲ့ဒီညားနေတဲ့ကဏ္ဍကလည်းလက်ရှိမှာလည်းဒီကပုံပြီးဆိုးလာနေအနေထားရှိမယ်လို့ပဲကျွန်တော်တို့ခံမှန်းနေပေါ့နော်အဲ့တော့သူသဖြင့်ကျွန်တော်တို့မကြသေးခင်ကကျွန်တော်တို့ဒီပေါ့နော်ဒီဂျိုဒူးတပ်ပုံတွေကနေပေါ့နော်ကျွန်တော်တို့ notice ကိုခေါ်တဲ့ဂျိုဒူးပေါ့ဗျာအဲ့ notice ဂျိုဒူးကနေပြီးတော့နော်ဒီတဘာဝတန်ရတာဒါသူတင်တတော်ပေါ့တတော်ဒီမှာထုတ်ယူပုံစံကိုလို့ရှိတယ်ဆိုရယ်ဒါသူတွေနားလေးကိုကျွန်တော်တို့အကြမ်းပြင်းလေးကျွန်တော်လုံးကြည့်တယ်ပေါ့နော်လုံးကြည့်တော့ချိုးနေရတွေမှာမှတိတ်ကောင်းဝါကောင်းရှိတဲ့နေရာတွေထဲမှာတိတ်ထုတ်လို့မှုတွေကနော်ကျွန်တော်တို့ဒီ2021ပုံနဲ့ကြည့်ပေါ့2022နှစ်ဆန်းလောက်ကြည့်ကိုတောက်လျှောက်ဖြစ်နေတယ်ဖြစ်နေတာကလည်းနော်ပြီးခဲ့တဲ့ဒါ NLD အုပ်စိုးရဲ့ကာလရောဦးသိန်းစိန်အုပ်စိုးရဲ့ကာလရောအဲ့ဒီအတိုင်းချင်းနော်ကျွန်တော်တို့ဒါဒီစစ်စိုးရဦးတန်းရှိစစ်စိုးရလက်ထက်အရအဲဒီကာလအပိုင်းခြားလေးကိုကျွန်တော်စစ်စစ်လေ့လာတဲ့အခါမှာအဲ့လိုပဲတွေ့တယ်။ဘုံကလည်းဆိုရယ်အဲပြီးခဲ့တော့ကလည်းဆိုရယ်ခုလည်းထပ်ဆိုရယ်ဆိုတော့ချိုးနေရာတွေမှာတွေကတော့အဲတံခိုးသိရှိတဲ့နေရာတွေကတံခိုးဟိုဆော်လစ်ကောင်းဝါကောင်းရှိတဲ့နော်သိကောင်းဝါကောင်းရှိတဲ့နေရာတွေမှာတော့စစ်တော်ထုတ်လို့မလာလက်ရှိဖြစ်လို့တအားကိုညင်းတဲ့နေရယ်ဆိုတော့တွေ့တယ်ပေါ့
။လက်ရှိနိုင်ငံရေးအခြေအနေအရ NGO အပိုင်းကရော UN ဘိုင်းကပါလုတ်ကြိုင်တာမျိုးမရှိတော့သလိုတနင်္လာပိုင်းလုတ်ကြိုင်နေကြတဲ့ဒေသခံလူမှုအသင်းအဖွဲ့အတော်များများကလည်းလက်ရှိလုပ်ငန်းတွေရပ်ထားပါတယ်။ပရာဟိတလုပ်နေသူတချို့ကလည်းအဖမ်းမခံရအောင်တင်းရှောင်နေရတာအသင်းအဖွဲ့ပိတ်ပြရတာလည်းရှိပါတယ်။စာတင်ကြောင်းတွေနဲ့ဘုန်းတော်ကြီးတင်ပညာရေးကြောင်းတွေမှာတဘာဝပတ်ဝန်းကျင်အရေးအသိပညာပရင်းနဲ့ကျေးရွာတွေအထိတစ်ပင်တွေလိုက်ဆိုင်နေကြတဲ့ရှမ်းပြည်တောင်ကြီးမြို့က ERA တဘာဝပတ်ဝန်းကျင်ထဲတည်ရင်းနဲ့လူမှုအကျိုးပြုပရဟိတအဖွဲ့ကတော့လက်ရှိလှုပ်ရှားမှုတွေရပ်ထားရပေမဲ့လည်းရက်မရက်ဖအာကိုနဲ့တဘာဝပတ်ဝန်းကျင်ထဲတည်ရင်းဆက်လုပ်နေပါတယ်။အဖွဲ့ဝင်တဦးဖြစ်တဲ့ကိုဝင်းဦးက VOA ကိုအခုလိုပြောပါတယ်
။ Newborn လူထူတဲ့ဆိုင်ကျေးရွာလူထူကပုံပြီးစိတ်ဝင်စားမှုများရပေါ့နော်။ဟိုအရင်ထူတဲ့သူလည်းမှကံဘူးကျွန်တော်တို့ရဲ့အပင်မျိုးချီပြီးပြီးချောင်းချပြရတယ်။နောက်တစ်ခါပြန်သွားရင်သူတို့တွေကဒါကိုတကယ်လည်းလှုပ်ရှားပြီးလို့ပေါ့နော်။ကျွန်တော်တို့ပရဟိတအကြောင်းတို့ပါလို့ဆက်ခဲ့ရတယ်ပေါ့။ဟိုဒီအောက်ထုတ်တဲ့သူပေါ့နော်အောက်ထုတ်တဲ့သူရဲ့ဟိုအမိန်ကြောင့်ပေါ့နော်ကမ္ဘီရီးယားလောက်ဆိုလို့နော်ဥပမာဖုန်ကြီးကဖုန်ကြီးကကျောင်းထက်ဆရာတော်မှာလေပေါ့နော်မင်းတို့တွေမှတ်ထားတော့ဒီသူတို့ကအမှတ်ထားဒီလိုရမယ်ချောင်းချောင်းမယ်ဆိုတော့သူတို့ကလေးလေးကိုယ်တိုင်စိတ်မပိုင်တော့မှအောက်ထုတ်တဲ့သူရဲ့ဟိုသက်ကလုံးကြောင့်ပေါ့နော်စီကံကြောင့်လို့သူတို့မချက်နေလို့ရတယ်ပေါ့အဲဒါဆိုတော့အဲ့လိုနေရာတွေကပို့ပြီးတော့အောင်မြင်မယ်
ကျိုးရတလေအရစီမံအုပ်ချုပ်တဲ့နေရာတွေမှာလည်းတခါတလေပြင်ပဖြစ်အားတွေဆိုင်ရတာမျိုးရှိတယ်လို့ကျောင်းကျင်သူတွေကသုံးသပ်ပါတယ်လက်ရှိအာဏာရယူထားသူတွေနဲ့တက်ဆိုင်ရာကသဘာဝတရားစတာထိန်းသိမ်းရေးလုပ်ကိုင်နေသလားဆိုတာနဲ့အခုလိုတရားစတာအကြီးအကျယ်ထုတ်ယူမှုတွေကိုထိန်းသိမ်းနိုင်ခြင်းရှိမရှိဆိုတာကတော့လာမယ့်တနေ့နဲ့အတွင်းအထင်ရှားတွေ့မြင်ရလိမ့်မယ်လို့လည်းကျောင်းကျင်သူတွေကခန့်မှန်းထားပါတယ်သဘာဝတရားစတာထုတ်ယူသုံးဆမှုနဲ့စီမံခန့်ခွဲမှုအခြေအနေတွေနဲ့ပတ်သက်ပြီးနေပြည်တော်ကတရားစတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းဌာနကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံထိကြခြင်းမရှိပါဘူ
း။နားလောင်တင်ပြပေးခဲ့တာပါခင်ဗျ။အခုဆက်ပြီးတော့တရုတ်နိုင်ငံသားတွေပြည်ပကိုထွက်ခွာနေကြတဲ့အကြောင်းသတင်းဆောင်ပါကိုတင်ပြပါအောင်မယ်။ 2012ခုနှစ်မှာတရုတ်ကွန်မြူနတီပါတီခေါင်းဆောင်ဖြစ်ရှီကျင်းပင်အာဏာရလာကြတဲ့ကတရုတ်ကနေထွက်ခွာဖို့ရွေးချယ်ကြတဲ့လူဦးရေကတက်လာပါတယ်။မြောက်အမေရိကကိုမရောက်နိုင်ကြသူတွေအတွက်တောင်အမေရိကကအီကွေဒေါနိုင်ငံဟာဆွဲဆောင်မှုရှိလာတဲ့နိုင်ငံဖြစ်လာပါတယ်။ VOA သတင်းတော်ရှောက်ယူနဲ့ရှီဝေတို့ရဲ့သတင်းဆောင်မကိုဦးတမောင်တန်းကတင်ပြပေးပါမယ်ခင်ဗျာ
။အရင်တရုတ်ပြည်ကအင်္ဂလိပ်စာဆရာမကသူ့ကိုယ်သူမီလီလို့ခေါ်ပါတယ်။2019မှာအီကွေဒေါကိုသူရောက်လာခဲ့ပါတယ်။တရုတ်ကရွှေပြောင်းလာသူတွေနဲ့သူကအခုအလုပ်လုပ်နေပြီးအခုလိုပြောပါတယ်
။80%-90%တော့
တရုတ်ကထွက်လာတဲ့သူတွေရဲ့80%-90%ကအဲ့မှာနေဖို့ကြောက်ကြရကြောင်းလို့ကျွန်မချင်ပါတယ်
။အဲ့ဒီလိုကြောက်တာကအပြင်ကိုရောက်လာလဲဆက်ပြီးကြောက်နေကြတာပါ။ဘာကြောင့်လဲဆိုတော့ထွက်လာကြသူတွေမှာမိသားစုတွေကကြံခဲ့ကြတာကိုဒါကြောင့်မီလီကသူ့နာမည်ရဲ့ပထမဆုံးနာမည်ကိုအသုံးပြုတာပါ။အီကွေဒေါမှာအခြေချဖို့တရုတ်ကလူပေါင်းများစွာကိုသူမှကူညီပါတယ်။ဂရေကျွဲတတိတွေကအစလူလတ်တန်းစားတွေအထိပါ။စီးပွားရေးနဲ့နိုင်ငံရေးမရေရာမှုတွေကတချို့အတွက်တော့တိုင်းပြည်ကခက်ခွာလာကြဖို့အကြောင်းတွေဖြစ်ကြပါတယ်။သူကအခုလိုဆက်ပြောပါတယ်
။有很多客户在国内的哈。
ကျမရဲ့အကူအညီကိုယူနေတဲ့သူအတော်များများကသူတို့ရဲ့တရုတ်ငွေတွေအလကားဖြစ်သွားမှာကိုကြောက်ကြပါတယ်။ဒီတော့တရုတ်ယွမ်ငွေတွေကိုဒေါ်လာတွေပြောင်းပြီးတော့အိမ်ထဲမှာသိမ်းထားကြတယ်။တရုတ်ကစီမံကိန်းစီးပွားရေးကိုပြန်သွားမလားလို့တချို့ကကြောက်တာပါအထူးသဖြင့်အဲ့ဒီလိုအမှောင်ခေတ်ကိုဖျက်ရတဲ့မျိုးဆက်တွေပေါ့ရှင်သူတို့ပိုင်မများကိုတင်သွားမှာကိုစိုးရင်ရတယ်သူတို့ကကျမကိုမေးကြတယ်ရှင်ရှင်းပစ္စည်းတွေကိုရှင်းပိုင်သလားတကယ်ကိုရှင်းပိုင်သလားလို့မေးကြတယ
်နိုင်ငံရေးအရေးယူတာတွေကဟယ်လန်နိုအီကွေဒေါကိုရောက်လာရတဲ့ဒေါက်တာအကြောင်းတစ်ခုဖြစ်ပါတယ်နာမည်ရဲ့ပထမဆုံးအလုံးကိုပဲအသုံးပြုခွင့်ပေးတဲ့ဟယ်လန်ဟာအီကွေဒေါကို2019မှာခီးသွားဗီဇာနဲ့ရောက်လာခဲ့တဲ့သူပါအဒီကလေးကအီကွေဒေါမှာနေထိုင်ဖို့ရှောက်ထားခဲ့တာပါသူကအခုလိုပြောပါတယ
်
တရုတ်ကနေလွတ်မြောက်လာခဲ့တယ်လို့ကျမခံစားရပါတယ်အဲ့ဒီမှာဘဝကအဖိနှိတ်ခံရလွန်းပါတယ
်ဟယ်လန်ကဟန်တရုတ်လူမျိုးပါသူကမွတ်စလင်လူနည်းစုဝီဂါတွေနေကြတဲ့ရှီကျန်းပြည်နယ်မှာကြီးပြင်းခဲ့တာပေါ့ထောင်ထဲမှာနေထိုင်နေရတယ်လို့ပဲလို့သူမကပြောပါတယ်သူမရဲ့ဝီဂါတငယ်ချင်းတွေဆိုမပြောပါနဲ့တော့ဆိုပြီးအခုလိုဆက်ပြောတာပေါ့
家里面的男性啊啥的这种都会送到学习。
အမျိုးသားအများစုကပညာပေးစခန်းတွေကိုအပုတ်ခံကြရပါတယ်။တချို့အမျိုးသမီးတွေလည်းပါပါတယ်။တချို့အစိုးရတာဝန်ရှိတဲ့သူတွေကရှင်တို့နဲ့အတူနေထိုင်မယ်။စောင့်ကြည့်တာရှင်းရှင်းကြည့်ပေါ့။ရှင်းနေတဲ့အထိစောင့်ကြည့်တာ
။ပြီးခဲ့တဲ့နှစ်အနည်းငယ်ထိအစိုးရစနစ်ပုံပြီးထိရအောင်တရုတ်ကပြန်လည်ဖွဲ့စည်းခဲ့ပါတယ်လို့တရုတ်နိုင်ငံတော်ပိုင်းမီဒီယာတွေကဆိုကြပါတယ်။တရုတ်ကောင်းဆောင်ရှီကျင်းပင်ကပို့လို့တင်းတင်းကြပ်ကြပ်ထိန်းချုပ်လာတာကြောင့်နိုင်ငံရေးနဲ့ပတ်သက်တဲ့သူတွေတောင်တရုတ်ကနေထွက်ခွာလာကြပါတယ်။လီတောင်ဆိုတဲ့နာမည်ကိုအသုံးပြုထားတဲ့နှိပညာဆိုင်ရာကျွမ်းကျင်သူဟာအထူးစားရှိသူဗီဇာနဲ့အီကွေဒေါကို2019မှာရောက်ရှိလာခဲ့တာပါ။သူကအခုလိုပြောပါတယ်
။1990
ခုနှစ်များအတွင်းကတရုတ်အစိုးရဟာလမ်းကြောင်းမှန်ပေါ်မှာရှိနေခဲ့တယ်လို့ကျွန်တော်ထင်ပါတယ်။နောက်တော့ရှီကျင်းပင်တက်လာတဲ့တရုတ်ကိုနောက်ကျောင်းပြန်ခေါ်သွားတယ်။သူ့မူဝါဒအများစုနဲ့ဖြိုခွဲဖိနှိပ်တာတွေကသူ့အာဏာဆက်ထိန်းနိုင်အောင်လို့ပါ။တရုတ်ကိုအာဏာပိုင်တိုင်းပြည်အဖြစ်သူကပြောင်းပြစ်လိုက်တာပေါ့
။စီးပွားရေးလုပ်ငန်းတွေနဲ့နေ့စဉ်ဘဝအပေါ်တက်ရောက်မှုရှိတဲ့အကြောင်းလဲတွေကိုရှီကျင်းပင်အစိုးရကလုပ်ခဲ့ပါတယ်။ဘုံစီးပွားကျော်ဝရေးအတွက်လက်ဝါးကြီးအုပ်စန့်ကြီးဥပဒေအပါဝင်ပုံမတင်ကျတဲ့ပြဋ္ဌာန်းချက်တွေကိုချမှတ်ခဲ့တယ်လို့ဗီဂျင်းကတော့ပြောပါတယ်။အကြောင်းလဲတွေကဈေးကွက်ကိုကြီးမားစေခြင်းအားဖြင့်ပြည်သူတွေရဲ့ဝန်ထမ်းစွာကိုတွန်းမြင့်နိုင်တယ်လို့နိုင်ငံတော်ပိုင်တရုတ်နိုင်ငံသတင်းစာကဆိုပါတယ်။အဲ့ဒီအပြောင်းလဲတွေမလုပ်ခင်ကတည်းကလီတောင်းကအီကွေဒေါကိုရွှေ့လာခဲ့တာပါ။အခုလိုသူကပြောပါတယ်
။ဒီတာဝန်တွေဆောင်ရှိမေဂျာတန
်အများစုကတော့အမေရိကဒါမှမဟုတ်ကနေဒါကိုသွားကျင်ကြတာပေါ့။ဒါပေမဲ့မြင့်လွန်းပါတယ်။အီကွေဒေါကတော့တမူကွဲတယ်၊စာဝတ်နေရေးစရိတ်ချင်းတယ်၊ဒီမိုကရေစီလူ့အဖွဲ့အစည်းလည်းဖြစ်တယ်။ရွှေ့ပြောင်းနေထိုင်ဖို့သတ်မှတ်ချက်တွေကမမြင့်လှဘူးဗျ။
ကုလသမဂ္ဂရဲ့စည်ရင်အရ2012နောက်ပိုင်းမှာရှီကျင်းပင်အာဏာရလာကတည်းကတရုတ်ပြည်ကလူပေါင်း6သိန်းကျော်ဟာတခြားတိုင်းပြည်တွေမှာနိုင်ငံရေးခုလုံခွင့်ရှောက်ထားခဲ့ကြပါတယ်။ COVID-19 ကြောင့်ဘေကျင်းကအာဏာပိုင်တွေဟာ passport ထုတ်ပေးဖို့ကန့်သတ်ထားပါတယ်။ဒါကြောင့်တိုင်းပြည်ကထွက်မဲ့အရေးအတွက်အကန့်အသတ်ဖြစ်ကောင်းတော့ဖြစ်သွားနိုင်ပါတယ်ခင်ဗျာ
။ဦးတမောင်တန်းတင်ပြပေးခဲ့တာပါခင်ဗျာ။ကြကမှာဒုတိယပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးတော့ပါမယ်ခင
်ဗျာ။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bemis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
ထရရှင်တို့ခုနားဆင်နေကြရတာကတော့ဗီအေမြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်မပေးစာများကန္တာသတင်းတွေကတုတ္တအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်ကန္တာတွေကိုတင်ဆက်ပေးတော့မှာပါပထမဦးဆုံးကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်ရွ ပြောင်းလို့တမားတွေကနေညွန်ပြနေတော့မြမစီးပွားရေးကိုဆွေးနွေးတင်ပြထားပါတယ်မအင်ဂျင်နဲ့ကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေရွှေပြောင်းအလို့သမားပြဿနာများကညွန်ပြနေတဲ့မြန်မာစီးပွားရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါနေစကူဖြတ်ကျော်ပြီးထိုင်းနိုင်ငံဘက်ကတရားမဝင်ဝင်ရောက်လာတဲ့မြန်မာလူသမားတွေဖမ်းဆီးခံရတဲ့သတင်းတွေမီဒီယာတွေမှာမကြာခဏတွေ့နေရပါတယ်မြန်မာလူသမားတွေထိုင်းနိုင်ငံန ဝင်ငွေနေတဲ့အတွက်အိန္ဒိယချင်းထိုင်းနိုင်ငံမှာတွားရောက်အလုပ်လုပ်ကြတဲ့မြန်မာလူသမားတွေဟာတန်းနဲ့ချီရှိနေတာပါတွားရောက်လုပ်လုပ်ကြတဲ့ပုံစံကတော့မျိုးစုံပါပဲတရားဝင်သွားသူရောတရားမဝင်သွားသူရောနီလန်းပေါင်းစုံနဲ့တွားကြတာပါလွတ်လပ်တဲ့အာရှတန်RFA ရဲ့ဖေဖော်ဝါရီ19ရက်နေ့သတင်းတပုတ်မှာမြန်မာရှေ့ပြောင်းလူသားတွေတင်ဆောင်လာတဲ့လူမောင်ခိုကားတစ်စီးနဲ့ ထိုင်းပြည်ဖွဲ့တွေတင်ဆောင်လာတဲ့ကားတစ်စီးတို့ထိုင်းနိုင်ငံမနော်ရန်ခရိုင်ချိုင်ညံမြို့မှာတိုက်မိတဲ့တဲ့တင်ကိုစိတ်မကောင်းစွာကြားရပါတယ်။အလားတူပါပဲဖေဖော်ဝါရီ19ရက်ဗီအိုအေမြန်မာပိုင်းသတင်းတပုတ်မှာလည်းဖေဖော်ဝါရီ19ရက်နဲ့ဖေဖော်ဝါရီ20ရက်နေ့တွေမှာထိုင်းနိုင်ငံပရာကျုခရီကန်ပြည်နယ်မှာနေရာ30ရှိဦးဆောင်းခလာပြည်နယ်ဟခရိုင်တောထဲမှာ21ဦးချင်းရိုင်ပြည်နယ်ထဲမှာ
ပြထားပါတယ်
။ဘန်ကောက်ဖို့စ်သတင်းစာကြီးကလည်းမြန်မာရွှေပြောင်းလုတ်သမား43ယောက်ကိုမောင်နဲ့ဆိုင်ရုတ်ခရိုင်ထဲမှာအဖမ်းခဲ့ရတယ်လို့ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကရေးထားပါတယ်။ဖမ်းမိတဲ့43ယောက်ထဲမှာအမျိုးသားက18ယောက်အမျိုးသမီးက13ယောက်ပါဝင်ပြီးသူတို့ဟာရန်ကုန်ဘကိုးမော်လမြိုင်နဲ့ဒဝယ်တို့ကလာကြတာဖြစ်တယ်လို့ဖော်ပြထားပါတယ်။သူတို့ဟာထိုင်းနိုင်ငံတွေကိုဝင်ရောက်နိုင်ဖို့ဘတ်ငွေ18,000ကနေ22,000အထိပေးခဲ့ကြရတယ်လို့ဆိုပါတယ်။အဲ့ဒီသတင်းမှာပဲပြီးခဲ့တဲ့နှစ်2021ခုနှစ်နိုဝင်ဘာလနဲ့ဒီဇင်ဘာလနှစ်လအတွင်းမှာထိုင်းနိုင်ငံထဲကိုနေဆက်ဖြတ်တော်ဝင်ရောက်သူပေါင်းအနည်းဆုံး 68,000 အထိရှိတယ်။အဲ့ဒီထဲကအများစုဟာမြန်မာတွေဖြစ်ကြတယ်လို့ထိုင်းနိုင်ငံရွှေပြောင်းအလုပ်သမားများဖွံ့ဖြိုးရေးကွန်ရက်ကအာရီဆွန်ကပ်မောင်ခိုကပြောကြားကြောင်းလည်းရေးသားထားပါတယ်။ထိုင်းနိုင်ငံရဲ့အလုတ္တမားလိုအပ်ချက်ဟာကြီးမားလှတဲ့စီးပွားရေးလုပ်ငန်းတွေအတွက်လိုအပ်တဲ့အလုတ္တမားတွေကိုအိမ်နီးချင်းနိုင်ငံတွေဖြစ်တဲ့မြန်မာ၊ကမ္ဘောဒီးယား၊လာအိုစ်တို့ကနေအများဆုံးခေါ်ယူပါတယ်။ဒါပေမဲ့2020ပြည့်ကိုဗစ်ကပ်ရောဂါဘေးစတင်ချိန်မှာထိုင်းလုပ်ငန်းရှင်တွေဟာအလုတ္တမားတွေကိုရှော့ချခဲ့ပါတယ်။ထိုင်းအစိုးရကလည်းနယ်စပ်တွေကိုပိတ်ထားခဲ့ပါတယ်။အလုတ္တမားတက်တွေခေါ်ယူတာကိုလည်းရပ်ဆိုင်းထားခဲ့ပါတယ်။နေဆက်တွေပိတ်ထားခဲ့တယ်ဆိုပေမဲ့ကိုဗစ်နာရီကတော့ရှိခဲ့တာပါအခုအခါမှာတော့နှေးကွေးသွားတဲ့ထိုင်းစီးပွားရေးကိုပြန်ပြီးကုစားနိုင်ဖို့မြန်မာနဲ့ကမ္ဘောဒီးယားကအလုပ်သမားတွေကိုအကန့်အသတ်နဲ့ပြန်လည်ခေါ်ယူနေပါပြီ
ဒီအကြောင်းကိုဖေဖော်ဝါရီ22ရက်နေ့ကထိုင်းနိုင်ငံကနေမအေးမပေးပို့တဲ့သတင်းကို VOA ကဖော်ပြခဲ့ပါတယ်ထိုင်းနိုင်ငံရဲ့လက်တလောအလုပ်သမားလူအချက်ဟာလုံသားဦးရေ8သိန်းလောက်ရှိတယ်။လောလောဆယ်အလုပ်သမား3သိန်းခွဲကို3လအတွင်းမှာမြန်မာနိုင်ငံနဲ့ကမ္ဘောဒီးယားကနေခေါ်ယူမယ်။မြန်မာနိုင်ငံဘက်ကခေါ်ယူတဲ့အလုပ်သမားတွေကိုထိုင်းမြန်မာနယ်စပ်ဖြစ်တဲ့ကန်ရှနာဘူရီ၊တက်ချင်းရိုင်၊ရနောင်းနယ်စပ်တွေကနေခေါ်ယူမှာဖြစ်ပါတယ်။ဒါပေမဲ့အိုမီကရွန်ကူးစက်များကိုဗစ်ပိုးအန္တရာယ်ရှိနေတာကြောင့်ကွာရန်တင်းတို့တပတ်ဝင်ကြရမှာဖြစ်ပါတယ်ဒီအကြောင်းကိုမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောကြောင်းမအေးအေးမာရဲ့သတင်းမှာဖော်ပြထားပါတယ်
ไทยเนี่ยมาเนื้อสัตว์ที่ได้ลูกไทยกัมพูชาเนื้อสัตว์ที่ได้ลูกไอ้มาตัวน้องขอเชี่ยวลูกจ้าตัวน้องอู้ไทยไงไงลูกเจ้าลูกงานกูนี่มาพูดยาวลูกกันกูเด็กเนื้อสัตว์ที่ได้จะไปยี่ห้อเชี่ยวเด็ดยาดีไล่ลูกทำอะไรก็ไม่สั่งลุยเองเวมูใส่จุยลูกงานนี่จะไปอธิการทำดีกว่าละเชี่ยวกัมพูชาลูกได้ด้วยรอกูเป็นคนดีสันดาเสตมีอะลูจะเท่าตัวได้เท่าอย่างนี่ลูกอะไรแค่
ในยากูจะนั่งเอาเลยทารีเนี่ยมาลูกทารีจะต้องกูเป็นสันดาเท่านี้อะลูจะเที่ยวตัวอย่างสูงใจอย่างที่เด็กแค่เตะยาชิสันเนี่ยงานกันถ้าชีดีเนี่ยยี่เจ้าลูกทารีจะต้องเตรียมกองไปบอกดูตัวเลยเนื้อจะมาเป็นลูกหลอกไหมเนาะเนี่ยมาในงานนั่งเรียนหาในงานชาติไทยมีต้อมยำยำมาเอาทั่วโลกจะไปดีโลโลกจะยำมาเอ็งนี่จะในงานพิเศษไทยในงานมาเอ็งยาส่งพิบาร์เลย กุหลาบธรรมกายน่าท้องเนื้อเสียสิ่งเอียยามีมาในงานเปลี่ยนชีวิตเราธรรมบ่าวต้องจะธรรมคนนั้นชีเร่เอริเปลี่ยนชีวิตเราธรรมารีเดก้าคนนั้นเสียยากันโน้ฮะท้ายในงานมาเอาเราจะรับผิดเอลุสบารีจ้าบีเปลี่ยนชีวิตในทางยิ่งสัญญาในงานก้าพ่อไอโอเอ็มเย่น่าท้องสกุลสิ่งเอียยามีมาช่วยเปลี่ยนเราธรรมารีเย่ในงานเรื่องเปลี่ยนปุ่งวิหะบิลเลียนที่ชีเร่ด่าหามีมาในงานจีดีบีเย่เลียยากันโน้ชีเร่ลุพบจ้า ทาวาร์
ยามาในงานเยสีวายเฉยนี่ฮะกูบิดกับโยกับจุดเดียวมุจจ์สีวายนี่กูยินดีบาร์เลยเอริลูเฉยมาสิ่งที่กับอาณาติงไล่ได้จ้าสีวายเฉยนี่ฮะปูสูตรว่าเกียบาร์เลยปีเรามาลูกกันวิชาบ้าลูกเลมารีมีอะไรได้จ้าเอ็นี่จะทายในงานกูพยองช่วยลูกดูดีมีอะไรบาร์เลยดีเฉยนี่กูบังกับปูสตรีนซาจิกาจันนวายละชาวยันนี่กับกูลูกกังสินไปยีบาร์เลย มีมาในงานมาสิ่งที่กับอาณาติงไล่ได้ฮะเสียงเมื่อเดิมกูมีทูบไปเลยอะยาวบีตอนนี้ชีเรลูรีท้ายในงานเด็กกูต้องปูไล่บาร์เลยเดอริเดียนสองบาร์เลยมาเวเนี่ยดักยี่หลังชาวบีลอลอเซท้ายในงานกูมีด้าซุนเนอร์ดูยาวสิลาเร่ลิซังงานเนี่ยอยู่เอกูมีชิกูมีมีนทาวาร์เลยกูมีชิกาจนน้องมีมาจนน้องมันนี่จนน้องบุสิ่งนู้นดีกันเลยยันเจนนี่เร่ถ้าจังทัวร์ลากเกอร์ดาวาเวงเวียบุดีกูลากเกอร์ดาวาปีโร
จะนอกเกาหลีหรือยังอนาคตด้วยทัวร์ลากเกอร์ดาวาลูกพี่ว่าเลยถ้าหามีมาในงานเว้ยมาเลสิพี่บอลนี่เลยลูมูบัวเนี่ยสิวายเฉยนี่จะใส่ดับไบงูเทียนฮันนี่เลยลูกสุยามาพี่เจ้ามาขมิ้นปีเดียนสิ่งปีมาเอ็นจินากุนี่จะใส่ปีชาเร่กบามีมาหนีเดียมีเงินสิ่งกุนนั่งเงี้ยจ้าละวะขมิ้นคุณจะไปรอมีมาปีมาปีจามีอาการนักกุนเตียนพี่อาไปบ่าวไหมไม่แต่น่าจะก็สิ่งที่จะใส่ปีทวารขมิ้น
เดี๋ยวเรียกเชื่อเพื่อเมืองลาบังในปีจงในนี้ที่บ้านดอร์ชเมื่อเช้าวิวิโกยี่หลานดอร์ชเนี่ยปีจารีอีเมลีพี่ว่าวิวิมีมาวันเฟซบุ๊กสามยี่นาวมาลาบด้วยจีจารีดอร์ชเนี่ยมาเช็ดเนี่ยเมื่อเช้าก็สามวิโกยี่มาบีก้าปีจามีอาศัยสิงห์นี่เจ้าจ้าปีวารมเช้าอ่ะคู่ยี่อุ้งดอร์ชเนี่ยมาเช็ดดูเลยเนี่ยสามจีมาเลย
Thanks for the warm news. เจ้าวิวิกาทั่วโลกไปเลยสิ่งนี้เนี่ยเป็นแบบเดียวกันเราอยู่ปีอาฟิจิโอที่เรียนเต็มเสพมือบ้างมาทั้งสิ่งที่เราจีบมาเชื่อแล้วก็คุณอยู่ประมาณปีนี้ยูเครนเนี่ยรัสเซียจังหวะเลยที่ลุ่มยุ่งเลยแต่ไม่เจ้าเนี่ยตัวก็ยูปีอาฟิจิโอที่เรียนเต็มเสพมือบ้างมาทั้งสิ่งที่เราจีบมาเชื่อแล้วก็คุณอยู่ประมาณปีนี้ยูเครนเนี่ยรัสเซียจังหวะเลยที่ลุ่มยุ่งเลยแต่ไม่เจ้าเนี่ยตัวก็ยูปีอาฟิจิโอที่เรียนเต็มเสพมือบ้างมาทั้ မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်တော်ရှင်နေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းပြည်ရေးကလက်ခံရရှိတာပါနော်အဲ့ဒီခါစာတချို့ကိုအခုပြောပြပေးသွားခြင်းပါတယ်တော်တော်ရှင်ဇော်မျိုးသိမ်းမှာသူကတော့ VOA ကိုဟုတ်ရင်လည်းအစင်မြဲအားပေးလာတဲ့တော်တော်ရှင်ဖြစ်ပါတယ်တဲ့
မင်္ဂလာပါ VOA VOA ကပုံမှန်သတင်းတင်ဆက်ပေးသူတယောက်စီတိုင်းကိုကျေးဇူးအထူးတင်ရှိပါတယ်ဗျာ စိတ်ချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းတွေနဲ့ပြည့်စုံကြပါစေလို့လဲဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာ view ကိုအစဉ်မြဲအားပေးလျက်ပါကျွန်တော်ကငယ်စဉ်ကလေးကတနတ်တန်တွေဘုံတန်တွေကြားမှာကြီးပြင်းခဲ့ရမှုစိတ်ရဲ့စိုးကျိုးကိုကျွန်တော်ကိုယ်တိုင်ခံစားခဲ့ရတာပါဒီလိုပဲမြန်မာပြည်တဝန်းကဆင်ပေးရှောင်ပြည်သူတွေလဲဆေးရဲ့စိုးကျိုးကိုခံစားနေကြပါတယ်စိတ်ဆိုတာမိစာလေးကပဲတကဘာလုံးကိုအောင်ကျွမ်းပစ်စီနိုင်ပါတယ်ဒါကြောင့်ကျွန်တော်ပြောချင်တာကသက်ဆိုင်ရာခေါင်းဆောင်တွေမိမိတို့ရဲ့အတ္တမာနနဲ့ကိုကျိုးစီးပွားတွေကိုမကြည့်ပဲအများပြ
ည်သူရဲ့အကျိုးကိုရှေ့ရှုပြီးတော့ဆောင်ရွက်ပေးကြပါလို့ဇီဝရတဆင့်မေတ္တာရက်ခံပန်ကြားပါစေခင်ဗျာမိမိရဲ့အတ္တမာနတွေဘေးဖယ်ထားပြီးတော့ပြည်သူများရဲ့ကောင်းကျိုးလေးကိုတစ်ချက်လောက်တော့ကြည့်သင်ပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါရဲ့ရှင်မြန်မာနိုင်ငံကပြည်ပခါကိုဖြည့်ရှင်းမှုနိုင်ငံတကာကိုယ်စားလှယ်ယူနေတဲ့အထက်ကိုအကြံပြုချင်ပါတယ်ဆိုပြီးတော့ကိုယ်ပိုင်တီမင်ယူဆချက်ကိုရေးလာတဲ့သောရရှင်တယောက်ရဲ့စကားကိုကိုးကားလိုပါတယ်ဒီခေတ်ကြီးမှာအွန်လိုင်းဇုံးဗာချူရယ်တွေ့ဆုံဆွေးနွေးနေကြပြီးဖြစ်ပါတယ်မြန်မာပြည်လာမှရမဟုတ်ပါဘူးလူကိုယ်တိုင်အင်ပါစင်မှဆိုရင်လေတရုတ်အမေရိကန်စရဲ့ပြပနိုင်ငံတွေမှာငင်းကြိုင်းအဖွဲ့ရီလနက်ကိုင်အဖွဲ့ရီ CRPH NUG တို့နဲ့ဆရာနိုင်ငံရဲ့အဖွဲ့စည်းတွေလူကိုယ်တိုင်တွေ့နေပြောနေကြတာပဲမြမရေဆွေးနွေးဆ ေးသက်ပေးဖို့မြမပြည်လာပြီးစကားအစခွင့်ပြုချက်ယူသူခွင့်ပြုမှလုပ်မယ်ဆိုတဲ့အသည့်ကိုပြောင်းရပါမယ်အချိန်မပြုံးမဲ့လှုပ်လို့ရတာတွေကိုစလှုပ်ထားသင့်ပါတယ်တော်ရှင်ရဲ့ရင်ဖွင့်စာတွေကိုအခုဆက်ပြီးဖော်ပြပေးစင်ပါတယ်။စကိုင်းတိုင်းအနောက်ချမ်းကတော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းဆက်ပြီးဖော်ပြပေးစင်ပါတယ်ရှင်။မင်္ဂလာပါ view ရေစကိုင်းတိုင်းဥက္ကံဒေသကနေ view ရေအစီအစဉ်တွေကိုနားထောင်နေပါတယ်ဆိုပြီးတော့အောင်မြတ်မွန်ဆိုတဲ့တော်ရရှင်ရေးလာပါတယ်
။အစီအစဉ်တင်ဆက်တဲ့သူတွေရဲ့အတန်ကအရင်ကောင်းပါတယ်ဗျာ။တကယ်တော့ကျွန်တော်ဒေသကထုတ်ကလေးပြင်ပြင်ပြီးစစ်ပြေးရတဲ့ဒေသစကိုင်းတိုင်းကောလင်းအနောက်ဘက်ချမ်းကပါစစ်ပြေးရှောင်နေထောင်းတဲ့ချီရှိပါတယ်။ကျွန်တော်တို့နဲ့တရွာကျော်မှာတက်လာဆွဲသွားတာလေလက်စစ်တားအခွဲရုံရှိတဲ့ရွှေရင်းရွာမှာပေါ့အခုတော့နောက်မြောက်ဘက်ကိုထွက်သွားပါပြီဒါနဲ့စိုးရိမ်နေရပါသေးတယ်ထွက်ချင်တဲ့လူလူနဲ့ပြန်လာတတ်လို့ပါသူတို့ကတောရုံနင်းရှာကြတယ်သူတို့လိုရင်းတဲ့သူတွေကျွန်တော်စီမှာရှိနေတယ်လို့ထင်လားမသိပါဘူးဒါနဲ့သူတို့ထက်ကလူတွေကိုလည်းပြောချင်တယ်လက်အောင်ငယ်သားတွေကိုစစ်မြေကြီးမှာအသေးခံမှုမလွတ်ပါနဲ့လို့ခေါင်းဆောင်တွေကိုယ်လည်းလာခဲ့ပါလားလို့ဒါနဲ့သူတို့မှတရက်မှပူကြောက်ကြပါတယ်စစ်ခေါင်းဆောင်ကြီးရဲ့အာဏာတည်မြဲရေးလုပ်နေကြတဲ့တပ်မတော်သားတွေကိုပြောချင်ပါတယ်သူတို့တွေနေ့တစ်နေ့ရဲ့သုံးပုံတစ်ပုံအသုံးစွဲတာမရှိတဲ့လစာလေးနဲ့အသေးခံပေးနေရတာတန်ရလားလို့မေးချင်ပါတယ်ရွာတရွာကိုဝင်ပြည်သူတွေရဲ့စံစဘာစီတွေနဲ့စာနေနေမှနေပြီးပြည်သူတွေဒုက္ခရအောင်လုပ်နေရတာပြောမနေပါနဲ့ဘုရားဘာသာဤဝါဒအရာသင်တို့ပြန်ပေးဆက်ရပါလိမ့်မယ်အခုဘဝမှာမပေးဆက်ရရင်တော့နောင်တနေရာမှာပေးဆက်ရပါလိမ့်မယ်သူတို့ရဲ့ခေါင်းဆောင်ဘုရားသာသနာတန်ဖိုးထားသူလို့သူကိုယ်သူထင်နေတဲ့ခေါင်းဆောင်ကြီးမင်းအောင်လှိုင်လည်းမကယ်ပေးနိုင်ဘူးဆိုတာပြောလိုက်ချင်ပါတယ်ပြည်သူကိုမတက်ပြတ်မငင်းစဲပါနဲ့လို့တင်းတို့ဆက်ပြောတဲ့အတိုင်းတင်းတို့ရေသိမ်းရမယ်ဆိုတော့နားလဲပါလို့နောင်တရရင်ဟာအချိန်လွန်သွားတာမျိုးမဖြစ်ပါစေနဲ့လို့ဒီလူကနေရင်းနှဲကစကားတွေကိုပြောလိုက်ရပါတယ်ဗျာ
ဒီတော့ရှင်ကလည်းသူ့မတိုင်ခင်တော်ရှင်နောက်တရရဲ့ဆာမဖော်ပြသွားခဲ့တဲ့အတိုင်းဒီပြည်သူရဲ့အကျိုးကိုလည်းနည်းနည်းလေးငဲကြည့်တင်ပါတယ်ဆိုတော့စာရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံမှာရှစ်တက်ကအာနာတိုင်နိုင်ငံရေးပြည်ပခါတွေဆေးရေးပြည်ပခါတွေနဲ့ကြုံတွေ့နေရတဲ့အတွက်ကြောင့်မလို့သရရှင်တွေနေ့စဉ်နဲ့အမျှဘေးဒုက္ခအဝဝနဲ့ပို့ပြီးတော့ရင်ဆိုင်ကြုံတွေ့နေရတယ်ဆိုတာဒီရေးလာတဲ့စာတွေကနေဖော်ပြနေပါရဲ့နော်နောက်ထပ်ရင်ဖွင့်လာတဲ့သရရှင်တယောက်ကတော့ရန်ကုန်မြို့လှိုင်းတာယာမှာကြုံနေရတဲ့သူ့ရဲ့အဖြစ်အပျက်လေးကိုစာရေးပြီးရင်ဖွင့်လာတာဖြစ်ပါတယ
်လှိုင်းတာယာရွှေလင်းမန်းမှာဆိုင်ကယ်ဖမ်းနေပါတယ်ရက်ကွက်နေပြည်သူများမှာနိုင်ငံရေးအကျက်အသည်စီးပွားရေးအကျက်အသည်များနဲ့ရင်ဆိုင်နေရခြင်းဖမ်းဆီးပါရယ်ခင်ဗျဖမ်းဆီးပြီးရတယ်တခါတည်းမစီးရဆိုမစီးရအားလုံးကိုသိမ်းပါလက်ခံပါရယ်အခုဟာကမရှိမဲ့ပြည်သူတွေစီလာဖမ်းဒဏ်ကြေးပေးပြီးရွေးရင်လည်းလက်မခံ Trune Badade Due, Sanya Sanya Riga, Pidubai, Sangarigo, the Gamashi, Damashi, Tru Sakan Shaniago, Twala Gwen Baby, Jaya Sangago, Toyu Dwani Yarago, Pidunya, Yanyan Kudu, Nini Yabare, Kanya. Janago Rane, Sanga Pansy Ganyavare, Lysen Mabare Kanya. Sayungani Janaraba. Midazu Sabo Machine, Yambo Tarare Sangago, Tingwavare. Diga Dojan Nagaro, Tamaroga, Tangigo, Gawe Piame, sir.
ကျူတူရေစီကနေသမျှပြန်တိုက်ပြီးအပေါင်းပါရိနဲ့စားနေတယ်ဆိုတာပါပဲခင်ဗျဒါကတော့ကျူတူရေနေ့နာဆုံးရှုံးမှုတွေခံနေရတဲ့အခြေအနေတွေကတခုပါဆိုတော့စာရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြလိုက်တာပါအချိန်ကတည်းကတော့ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှာနေရက်ချင်ပါတယ်ရှင်သောရရှင်ရဲ့အားလုံးပို့မှုအဆင်ပြေကောင်းမွန်တဲ့တရင်တစ်ပတ်ကိုကြော်ဖြတ်နိုင်ပါလေလို့ဆုတောင်းနေပါတယ်
ဗီယိုရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီယိုရဲ့ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ဗီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရို
bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရှင်နေရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒီသချင်းတောင်းလာတွေကိုတင်းနှင်းရင်းညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးနားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bamis ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မအေးသနာကျရဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျ။ဒီအမေရိကန်တက္ကသိုလ်တင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့တင်းတဲ့ကတုဒ္ဒအစီအစဉ်ကိုတင်ဆက်ပေးပါမယ်။နိုင်ငံတကာသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေမှာပါပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘုဒ္ဓတာရရှိဖို့မညညုံလင်ကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့ဒီနေ့ကမ္ဘာထိပ်တန်းသတင်းတစ်ခုဖြစ်တဲ့ရုရှားယူကရိန်းအရေးခင်းတွေကယူကရိန်းနိုင်ငံအကြောင်းကိုပြောပြပေးထားပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံဟာအရှေ့ဥရောပမှာရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အရှေ့ဥရောပနိုင်ငံတွေထဲမှာတော့ရုရှားပြီးရင်ယူကရိန်းကဒုတိယအကြီးဆုံးနိုင်ငံတစ်ခုပါ။ယူကရိန်းဟာ20ရာစုနှောင်းပိုင်းကာလကြောင်းမှာအပြည့်အဝလက်နက်ရေးရရှိခဲ့ပြီးယူကရိန်းဆိုတဲ့နိုင်ငံအဖြစ်ကမ္ဘာမှာရပ်တည်နေရတာပါ။ပထမကမ္ဘာစစ်မတိုင်မီနဲ့ပထမဒုတိယကမ္ဘာစစ်ကာလတွေအတွင်းပိုလန်၊လစ်သူရေးနီးယားရုရှား၊ရူမေးနီးယား၊ချက်ကိုစလိုဗကီးယားတို့ရဲ့အုပ်ချုပ်မှုအောက်မှာရှိခဲ့တာပါ။ဆိုဗီယက်ယူနီယံမပြိုကွဲမီကယူကရိန်းနီးယန်ဆိုဗီယက်ဆိုရှယ်လစ်ရီပပ်ဘလစ် SSR အနေနဲ့ရှိခဲ့ပြီးဆိုဗီယက်ယူနီယံပြိုကွဲပြီး1991ခုနှစ်ဒီဇင်ဘာလတရနေ့မှာအပြည့်အဝတည်ကြားလွတ်လပ်တဲ့နိုင်ငံအဖြစ်ရောက်ရှိခဲ့ပါတယ်။ယူကရိန်းဆိုတဲ့အမည်ကိုလည်းပြောင်းလဲခဲ့တာပါ။ရုရှားနဲ့ယူကရိန်းဟာသမိုင်းကြောင်းအရာပဋိပက္ခတွေအကြိမ်ကြိမ်ရှိခဲ့ပြီး2014ခုနှစ်တုန်းကတော့ယူကရိန်းရုရှားနဲ့စပ်ခရိုင်းမီးယားကျွန်းဆွယ်ဒေသကိုရုရှားပိုင်နဲ့မြေအဖြစ်သတ်မှတ်ပြီးရုရှားကအရယူခဲ့ပါတယ်။ယူကရိန်းနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့နိုင်ငံတွေကတော့မြောက်ဖက်မှာဘယ်လာရုစ်
Ashine Ashimya Ma Russia, Anau Dalmema, Moldovane, Romania, Anau Pema, Hungary, Slovakia ne Polanang and Ritibare, Dalbe Maro, Azov Bilene, Bilene Do Shivare, Ukraine Murogaro, Kif Chibare. Jimare Gomiri, Don Andre, Nichang Shumyang Yuri Shire, Ukraine Nanga, Che Wingas, Duyam Mai Bang, Nathan Donang Jor Shirava, Lu Yegaro Lizard to San Jor Shibi, Nitain Jadu Rema, Ukraine Lunyoga, Kunasse Yagai no Niva Shibi, Rashaga, Second Yagai no Jone, the Chang Lumios Riga, Nayagai no Niva Shibai. Ukraine Muriga, Korean Baza, Gogwedu, Amyasu Kipi, Lu Uye, Gose, Yakainong Jor Shirawa. Ukraine, Nangando, Alango, Jime, Suno, Apiayane, Awayango, Alia, like the Wesi, Chetawai. Ukraine, Wijiguro, Ukrainian, Ripnia, Atoga, UAH, Lutomai. Wijilin and Ungaro, American Dolago, Rivinia, Tonse, Winjin Shirawa. Ukraine, Nanga, Atiga, Toko, Nigaro, Tatu Yang, แต่เนี่ยตัดทุกสัญญากองทุนพิเศษอันยิ่งใหญ่แบบที่ไปจีทุกคนนี่ก็ยูเครนอ่ะที่การเงินนะครับปกติพิบจีเครนหาทบว่าจังหวัดทรัพย์เงินคือเลยที่ดาวน์ยูเครนมีรายจ่ายเส้นละ
นี่เด็กกูเข้าลองสนิทเชื่อถือใช่ไหมนิวชาจาวาเลยเอริโรลูจางาคุยทาร์เรสูดังพิจิตรเลยลูยองจีจาลูวาเลยใช่มันยังอยู่เลยเด็กนี่เด็กตัวดักสิสิงก็น่าสิงเกจาระบักเนี่ยคุ้มเสียบีโร่กับบาตลวากาทูชาร์เรตินเลดีกูเลยติมพ์พับบีบ้าอเมต้องอัฟริกาเนี่ยมาสินเชื่อตรงนี้เอเยชเชลูยองชานีวาเลยตุรกีเนี่ยฮะมีอุตตะอุกาโรสเลล่าจ้า
โควิดโพซิทีฟโคโรนาไวรัสโพชินิเดลูซิสิตุชิเกราจังเช่นจ้าซงโพชิตูพีซันเจนเตนตัวบาร์เรติโลกบาตลวากาทรูชาจาเดนิโกโกเนียนจานเนมักเข็มพิวทรีลูกาซูจิเตมพิอาปิชาบาร์เรกเนี่ยตอนอฟริกาเนี่ยมาสินเชื่อตรงนี้เยอะเช่นลูกยาวชาเนบาร์เรเชื่อลูกคอร์เรติดติดเยอะเชื่อเนี่ยเช่นลูกยาเรเยอะมิวซามาสินเชื่อตรงนี้กูว่าเทชันนี่ละบ้า ยูเครนเนี่ยง่ะตอนอฟริกาหัวเพียงชี้ใส่ในทางเกเรเลสลีเนี่ยปอลารูลิมิอันนั่นอู่กันยังเนี่ยมาซาฟารีจอจวนคลีเล่เล่ตัวละนี่เองใช่ไหมซีนุยเอซาเชปองจังตีลากี้อาบีเรน่าอากุลูซินชิรงเอเยพันธิบุพิลาลาบาซีนุยฮะสาธมียาเอตัวเซียไกนูกูดาซาเชลูนันบีเจเนคุเนเซียไกนูกูสุดเดียบไปเอริคุเนเซียไกนูฮาเล เซนูเย่เปิดเรียบปูมวันเนปาร์เรสายอุลันจังหูเช็ดตั้งหลายอย่างแล้วเจ้าอยากเช่าผู้ช่วยเช่นพ่อผู้สินเตพินิลาบ้าน้องที่เซนูฮะก้าวเข้าอยู่ในตีเวกูเตช่าวิสาเลจเล่ตัวเย่ชีมาเอรีอดีเย่ตัวก้าวมันเนียดาริจันสิตาบาร์เรติลูกเจ้าไม่เจ้าเซนชีรงเวกูตั้งสินบีเอเย่เทเทช่าผู้พินิลาลูอันสิยาพิวบาร์เรตัวทั้งหลายเจ้าเย่เนมเวกูเดียดาบาดาจักาเซนูอดีเบียร์เร
อินโดรูโลนั้นไม่ไปชาวบ้านเลยทุกที่นั่งงานมีตาจงกูจารอสลีลาจ้าโควิดโพซิทีฟโคโรนาไวรัสโพชินิเรลุสิเซตุยชิเกราจ้าเช่นจ้าจงโพชิดูเพื่อสัญญาณเตือนว่าเร่มุสซาฟากายาสันฮาลูกิมียาตัวเก่งสายโยกาอุคันซานียาดูเลพิจารจ้าโควิดโพซาเดนกุสะขันยาลงกาส่วนเตโรเมลุตัวสัตว์ทางเกราบ้าทำให้แม่เลสลีลาจ้าคนนั้นใช้ชื่อจริงใจได้ PCR、COVID、CC、坎比马罗，都还在现在批比了。第二个，我带头内在批巴嘞。但俺在场内约高压三下，都是给那个人加血中，COVID、骨髓抗压度批内下来，张家罗，今啥叫都过看阿生的阿奶那边，COVID个么带头内那批没了，是因为人家批巴嘞。过了加血用，再看下批了，目前嘛带看里来嘛，第二天，阿龙呢是在批比内太阳了，阿拉就去了内巴比。
ดูดีนั่งเงี้ยกูเวก้าวเวซีซีเมียนุยยาเลยปอดเดียพี่นี่เลยลูกกูก้าวเวซีทั่วไปไม่ใช่เว้ยแต่ก่อนเนี่ยเช่นที่สองยามาบ้าเอ็งยังนั่งเงี้ยกินสายโยกาเดียวดมีดูการอ่ะกินสายคุ้ยซีเชยคุ้ยซีแค่ไหนมาแต่เช่นสูบีแค่ตั้งยี่ร้าจ้าวเสียวันนี้เนี่ยอินเทอร์เน็ตบอกมาอีเวนต์สานีวารีสีตาเล็กชมีฮะพี่ท่านเนี่ยสูบกินสายผู้เจ้าดูการสานียาดูพี่
အသက်ရှူရမှာအမောဖောက်နေတတ်တဲ့သူဖြစ်ပါတယ်။ဒီယောဂကိုမခွဲစိတ်ခင်ကဆိုရင်ဝါကျတောင်းအောင်စိုးအောင်မပြောနိုင်ပဲမောနေတတ်တယ်လို့ဆရာဝန်တွေကပြောပါတယ်။ခွဲစိတ်ရမှာလဲအဆုတ်ကင်စာကြောင့်မေးစေးပြီးလို့မရပဲလူနာဖြစ်သူကသတိရနေတဲ့အနေအထားမှာခွဲခဲ့ရပါတယ်။ခွဲစိတ်နေတဲ့အချိန်မှာဆရာဝန်ဖြစ်သူကတချင်းလေးညှိလိုက်တဲ့အခါစီတာလက်စမီကလည်းချားသွားပြီးတော့တချင်းလိုက်ဆူခဲ့တာဖြစ်ပါတယ်ရှင်။
ဂျပန်နိုင်ငံအိုဆာကာမြို့ကစားတောက်ဆိုင်လေးတစ်ခုမှာရထားလမ်းအသေးလေးနဲ့မြို့ကလေးပုံသူကိုတည်ဆောက်ထားပြီးကြောင်ကလေးတွေနဲ့စားသုံးသူတွေကိုဆွဲဆောင်နေပါတယ်။အသက်58နှစ်အရွယ်နောက်ကီတာရာအိုကာဆိုသူကသူ့ဆိုင်ထဲမှာရထားလမ်းအသေးလေးတွေနဲ့မြို့ကလေးပုံသူကိုဆိုင်အပြည့်တည်ဆောက်ထားပြီးတော့လမ်းမေးကြောင်14កောင်ကိုလည်းမွေးမြူထားတာပါ။ကိုဗစ်မတိုင်ခင်တုန်းကတော့စားသုံးသူတွေအနေနဲ့ကလေးကစားစရာရထားလမ်းလေးနဲ့ရထားတွေကိုကြည့်ပြီးစားတောက်နိုင်အောင်ဖန်တီးခဲ့ပေမဲ့လည်းကိုဗစ်ကာယောဂါကြောင့်ဆိုင်ကိုပိတ်ရမလို့ဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်မှာတော့ကြောင်ချစ်သူတွေနဲ့သူ့ရဲ့ဆိုင်ဟာပြန်လည်စီကားနေပါပြီ။လမ်းမေးကြောင်လေးတစ်ကောင်ကိုသူ့ဝန်ထမ်းတွေကမွေးစားပြီးကြောင်မကြီးကလည်းတခြားကြောင်တွေနဲ့အတူသူ့ဆိုင်ကိုလိုက်လာခဲ့တာပါ။အခုတော့သူ့ဆိုင်မှာကြောင်14ကောင်ရှိနေပြီးတော့အဲ့ဒီကြောင်တွေကလည်းရထားလမ်းအရုပ်တွေဘေးမှာစော်ကစားတာကိုတွေ့နိုင်ပါတယ်။ကိုဗစ်ကြောင့်ထိခိုက်ခဲ့ရသူတွေနဲ့စိတ်ဖိစီးနေသူတွေအနေနဲ့လည်းသူ့ဆိုင်မှာကြောင်ကလေးတွေနဲ့မြေထားလေးတွေကိုလာကြည့်ပြီးအပန်းဖြေနိုင်မယ်လို့မျှော်လင့်ကြောင်းပိုင်ရှင်ဖြစ်သူတာရာအိုကာကပြောပါရယ်ခင်ဗျာ
ကဘာတလွားကထူးခြားစံပြတဲ့သတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကစူးစီးတင်ပြပေးခဲ့ကြတာပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ။ရုရှားတပ်တွေဟာယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့တော်ကိုဝင်ရောက်သွားကြပြီးမဟာဗျူဟာကျတဲ့စိတ်ကမ်းမြို့တွေကိုဖိအားပေးနေပါတယ်။လေရင်ကွင်းတွေနဲ့လောင်စာဆီတူလောင်ရနေရာတွေကိုတိုက်ခိုက်နေကြပါတယ်။တနင်္ဂနွေနေ့အစောပိုင်းအထိတော့ရုရှားတပ်တွေကခါကီဖ်မြို့အပြင်မှာပဲရှိနေပါသေးတယ်။ခါကီဖ်မြို့ဟာယူကရိန်းတောင်ပိုင်းမှာရှိပြီးရုရှားနယ်စပ်နဲ့12မိုင်လောက်ပဲဝေးပါတယ်။လူဦးရေကတသန်းခွဲလောက်ရှိပါတယ်။ရုရှားကယူကရိန်းနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့ဘယ်လာရုစ်နိုင်ငံကိုကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆီလွတ်လိုက်ပြီးတနင်္ဂနွေနေ့ကဂိုမဲမြို့ကိုရောက်ရှိခဲ့တယ်လို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကပြောပါတယ်။တစ်ချိန်တည်းမှာပဲတင်ကားလက်နက်နဲ့လေကြောင်းကာကွယ်ရေးအထောက်ကူလက်နက်ပစ္စည်းတွေအပါအဝင်ယူကရိန်းကိုနောက်ထပ်စီးရေးဆိုင်ရာအကူအညီတွေပို့ပေးနေတယ်လို့အမေရိကန်ကကြေညာလိုက်ပါတယ်။ယူကရိန်းသမ္မတဗလိုဒီမီဇလင်စကီကပြည်သူတွေရဲ့ခုခံရေးစစ်ကိုအကူအညီပေးကြဖို့ကဘာကိုမြစ်တာရက်ခံပြီးကီးကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့အလွန်အရေးကြီးတယ်လို့ဆိုပါတယ်။အရေးကြီးတဲ့အရက်ဖက်အခြေခံအဆောက်အုံတွေကိုရုရှားတပ်တွေကပိုပြီးပြစ်မှတ်ထားတိုက်ခိုက်လာမှာကိုယူကရိန်းပြည်သူတွေကစိုးရိမ်နေကြပါတယ်။ရုရှားကကီးဖ်မြို့တော်ကိုနှစ်ဆတိုးဝန်းရံထားပြီးယူကရိန်းတွေကလည်းခုခံရေးစစ်ပွဲကိုကြံ့ကြံ့ခံဆင်နွှဲနေကြဆဲဖြစ်ပါတယ်။အရက်ဖက်အခြေခံအဆောက်အုံတွေထိမှန်ပျက်စီးသွားခဲ့သလိုအနီးကဆယ်ကိုလည်းရုရှားကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှယူကရိန်းကိုရုရှားကဝန်ရောက်တိုက်ခိုက်တာနဲ့ပတ်သက်ပြီးဆုံးဖြတ်ရမှာတရုတ်ကရုရှားကိုထောက်ခံဖို့ညှင်းဆဲလိုက်ပါတယ်။ဒါပေမဲ့တရုတ်ကမဲမပေးဘဲနေခဲ့ပြီးယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နေမြေတည်ထောင်ရေးကိုလေးစားဖို့ကုလသမဂ္ဂဆိုင်ရာတရုတ်သားမကြီးကတောင်းဆိုခဲ့ပါတယ်။ယူကရိန်းဟာအရှိန်နဲ့အနောက်ကိုဆက်ပြီးတဲ့တရားဖြစ်တင်ပါတယ်။အဓိကအင်အားကြီးပါဝါတွေထိတ်တိုက်တွေ့ရမဖြစ်တင်ပါဘူးလို့တရုတ်သားမကပြောကြပါတယ်။ဒါပေမဲ့ယူကရိန်းကနေတိုးအဖွဲ့ဝင်နိုင်ငံဖြစ်လာမဲ့အရေးအပေါ်ရုရှားကစိုးရိမ်တာကိုလည်းနားလည်နေတယ်လို့သူကပြောကြားခဲ့ပါတယ်။ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇော်ဝင်လိုက်ပါခင်ဗျာ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိများနဲ့တကွအမြဲတမ်းပြည်သူပြည်သားအားလုံးဘေးရန်တွေရဲ့ခတ်တင်ကင်းဝေးပြီးတော့လူအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.